ဒီနေ့သာသနာတော်နှစ်2559ခုနှစ်ကိုဇာတိကေ1395ခုနှစ်နောက်တစ်ခုလာဇာ9ရက်2014ခုလေးလပိုင်း6ရက်တနင်္ဂနွေနေ့ညချအခါကာလမှာရန်ကုန်တိုင်းဒေသကြီးမြန်ကုန်းမြို့နယ်တဒါလေးလမ်းဝစဘူတီတိဓမ္မပိမာတော်မှာဆင်းရဲခြင်းမှကြရတဲ့ဓမ္မဒါနဓမ္မပူဇာတရားဝဲတွင်မှာဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့အနန္တအနန္တငါးပါးကိုဥဋ္ဌိတာလေးမောင်ချမ်းငိမ့်ဝင်မတ်စုစုသင်တမီချမ်းစုဝင်ပိသားစုလေးရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညပိသပေါင်းတော်တော်မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူခြင်းမျိုးပေါ်ရကြနေဘုရားတို့လည်းမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါလေ။ဒီတော့ဒီကနေ့ညတရားနာရောက်ရှိလာကြတဲ့ပိသပေါင်းတော်တော်တို့ကိုဘုရားတို့ဗန္တရားဟောမှာတော်ဆိုလို့ရှိရဲ့။အင်ဗုဒ္ဓရာညိကေသတ္တကနိဗ္ဗပါဠိတော်မှာလာရှိတဲ့။တန်ခိတ္တဒနတုတ်တံကိုအခြေခံပြီးတော့သူတော်ဥစ္စာခုနှစ်ဖြာလို့တရားကောင်းခြင်းပြီးပြီးတော့ပိသပေါင်းတော်တော်တို့ကိုဟောပါမယ်။ဒီတရားကိုဟောခြင်းရဲ့အဓိကရည်ရွယ်ချက်ကဘုရားလောင်းအစရှိတဲ့သူတော်ကောင်းကြီးများမျက်နှိုးကြတဲ့တံပိုးထားကြတဲ့သူတော်ကောင်းဥစ္စာ9ပါးဆိုတာရှိပါတယ်။အဲ့ဒီသူတော်ကောင်းတို့မျက်နှိုးနှစ်သက်တဲ့ဥစ္စာရတနာတွေကိုလူဘဝကိုရတော့ရခိုင်ရှာဖွေလို့ဖြစ်တဲ့အခိုင်အမာရှာလိုက်ကြဖို့ရအောင်ကြိုးစားလိုက်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီသူတော်ဥစ္စာ9ဖြာဆိုတဲ့တရားကိုဦးဇင်းတို့ဟောဖို့စီကူထားတယ်ကိုကျွန်တော်ဒီနေရာမှာရောစရောဘုရားကြီးရေးတဲ့လင်္ကာလေးတော်တော်ကောင်းလာရှိတယ်။စရောကြီးရဲ့လင်္ကာတွေကတော့အကုန်လုံးကောင်းပါပြီ။အဲ့တော့ကိုကျွန်တော်ဗာရေးထားတော့ဆိုတော့တရားဥစ္စာစုစရာလူမာနှမျိုးရှိနော်။လူမာဥစ္စာစုရင်စုလို့ရတယ်။ဓမ္မဘုရားတရားကိုစုမယ်ဆိုရင်လည်းစုလို့ရတယ်ပေါ့။ဥစ္စာစုမှုဘုံဆိုင်ဟူရန်သူဝိုင်းရပူတည်း။နော်ဥစ္စာပစ္စည်းတွေကိုပဲအဓိကထားပြီးတော့ရှားဖွေးနေမယ်စူးစောင်းနေမယ်တရားကြီးဟူသောဥစ္စာယရနာကိုစူးစောင်းမှုမရှိဘူးရှားဖွေးမှုမရှိဘူးဆိုရင်တော့နော်ဘုံဆိုင်ပစ္စည်းတွေဖြစ်တဲ့အတွက်ကြောင့်လူတိုင်းကလိုချင်နေတာရရှိနေတာဆိုတော့ဥစ္စာစုမှုဘုံဆိုင်ဟူရံသူဝိုင်း၍ပူတတ်၏နော်တော်တော်ကောင်းတယ်နော်ဒီပြီးတော့သူကဘာဆက်ပြောလို့ဆိုတော့ရှားလိုက်ရလိုက်ကုံသွားလိုက်မောဟိုက်မဆုံးရှိခြင်း၏ဥစ္စာရှာတဲ့အလုပ်တရားရှာတဲ့အလုပ်ကိုမလုပ်ဘဲနဲ့ဥစ္စာရှာတဲ့အလုပ်ကိုကြီးတစ်ခုတည်းနောက်ချလုပ်နေမယ်ဆိုရင်တော့ရတော့ရမှာပါမရဘူးတော့မဆိုးလို့ဘူးဟုတ်လားဒါပေမဲ့လို့ရှာလိုက်ရလိုက်ကုံသွားလိုက်မောဟိုက်မဆုံးရှိသေး၏နော်တရားရှာမှကိုယ်ပိုင်ရမုတ်ချချမ်းသာ၏နော်တရားဒီလိုဥစ္စာကိုရှာမယ်ဆိုရင်တော့ဒါကိုယ်ပိုင်ပစ္စည်းလို့ဆိုနိုင်တယ်ကိုယ်တကယ်ပိုင်တဲ့အတွက်ကြောင့်ကိုယ်ကိုအများကြီးအကျိုးကျေးဇူးပြုမယ်ကိုယ်ကိုချမ်းသာမှုဖြစ်စေမယ်အရာဖြစ်တယ်။ဒါကြောင့်တရားရှာမှကိုယ်ပိုင်ရမုတ်ချချမ်းသာသည်။အမောလည်းပြေစိတ်အေးစေအနေရှင်း၍ရှင်းချက်ဤဆိုရည်ရည်ထားလေတော်တော်ကောင်းတယ်နော်ဒီအိမ်မိုက်ပြ။တော့တရားရှာမယ်ဆိုရင်တော့ကိုယ်ပိုင်ဥစ္စာလည်းဖြစ်တယ်။အမောလည်းပြေတယ်စိတ်လည်းအေးတယ်အနေလည်းရှင်းတယ်ရှင်းလည်းရှင်းချက်မယ်။ဒါကြောင့်ပိသပေါင်းသူတို့ရှာစရာကတော့လောကမှာနှမျိုးပေါ့။ဒါမြတ်စွာဘုရားလည်းဟောပါတယ်။နော်အာပိသပရိယေတနာပစ္စည်းဥစ္စာကြီးတသက်ရှာဖွေခြင်းဓမ္မပရိယေတနာတရားဓမ္မကိုရှာဖွေခြင်းဆိုပြီးတော့ရှာဖွေခြင်းနှမျိုးမြတ်စွာဘုရားဟောတာရှိ။ရှာဖွေခြင်းနဲ့ပတ်သက်ပြီးတော့ဟောတာတွေကတော့အများကြီးပါပဲ။နောက်ကာမေတနာကာမကိုရှာလာရှိတယ်။ဘဝေတနာဘဝကိုရှာလာရှိတယ်။ပြမစရိယေတနာအမျက်သောအကျင့်ကိုရှာဖွေတာလည်းရှိရပေါ့ဒါကြောင့်ပိသပေါင်းသူတော်တို့ရှာဖွေခြင်းအမျိုးမျိုးတွေကပစ္စည်းဥစ္စာကိုရှာတဲ့အလုပ်ခန္ဓာဝင်ကိုထမ်းရတဲ့အတွက်ကြောင့်မဖြစ်မနေဒါလုပ်ကြရတဲ့အပိုင်းရှိပါတယ်သို့တော့ဒါတွေကိုကြီးရှာရင်းနဲ့အချင်းကုန်မယ်ဆိုရင်တော့အချင်းကုန်ရရောနှလှပြီလို့တော့ပြောလို့မရဒါကြောင့်လူဘဝကိုရတော့ရခိုင်ရှာလို့ဖွေလို့လည်းဖြစ်တဲ့အခိုင်မှာသူတော်ကောင်းတွေမျက်နှိုးတဲ့သူတော်ကောင်းတွေနှစ်သက်တဲ့သူတော်ကောင်းဤတန်ဖိုးထားတဲ့သူတော်ဥစ္စာခုနှစ်ပြားဆိုတာကိုလည်းပဲရှာဖွေကြဖို့စူးစမ်းကြဖို့မလိုဘူးလားဗျာဟုတ်ပါဘူးနော်အဲ့ဒီသူတော်ကောင်းဥစ္စာခုနှစ်ပါးကိုဒကာမတို့ဦးရှင်တို့ရှာဖွေဖို့ကြိုးစားတဲ့နေရာမှာ thì ông già biết gì thì giờ đam mô của nó là mưu sĩ hiện sĩ được làm sao phơi chân gì lại bom này bảo là thì ta chẳng biết là bom được bao nhiêu từ đó ông già con đẹp cha để đi đi học nay chú nhớ cha nhau nó đi đi học đi đến nào đó cũng mơ cha đi cái mà nào cha đi cái mà thì ở đó anh luôn mơ cha luôn mơ cái để bây giờ xem cô làm như vậy mà đang ý chân chỉ lên làm bồ đề mà anh vẫn đang cố tí xe để áo lông dòng mô tí rộng gồm như nông mô rèn tạp hình như đàn nhàn trí vụ dọc bình nhạc gồ. Thô mạng gà rù nà gồm bình nhạc gồm nà bán dùng lô phim trí dùng nông mô rèn phía xin khổ rộng như khu yu tìm nhàn lưu trí khu phù dò chá ôm dù. Áo lông lạc ưu trí mô biểu ai yung phiêu dài áo. Gà rù nà tí tà lạ hề lạ yàm bình nhạc bì sô tà hù yà tà mô hà tà mạ. Ta nê ra mê ra lô ká gà rô mô ni tu gà đàng gà tì vi mô đàng. Gà rô nà tì tà lạ hê rê yam mạ gà rô nà rô phê yi mạ tò xì nê lô lê chì rô mô vã vi tà tò. Vi nhá bì sô tà vi hê tà mô hà tà mạ. Rá tà mê tì hù tò yam mạ lêm chè vi sà tì hù tò mạ mô ngô phê quà rô mô vi tà tò. Ta nê ra mê ra lô ká gà rô. Lưu nếp dân mạng tạch đồ à nàn đá đồ ý. Cháu trí tàn đục lý gà đục chú yá đá sù trí tố xe án tạ khen lãm chú đồ mô bà vi thà tò. Kà tì vi mô tàn tì vã mô tàn tì lì yá nè. Bì tà trái xa lá yá xí ngá đá lô kà tì rô mà lì tù tạch xe kén lô đồ mô vi thà tò. Tù kà tàn tạch đồ à đồ à chú miá chăm khúc mạ nô tạ khá gà mô hồ tàn nhá sù đồ mô bà vi thà tò. Bồ đàm thế xa lý dạ tiên nhà cụ vô lập bảo tên áp râm nhá kê lô. Chá tán thiên niệm tìm nhầm bí đạp thế chân cổ rộng nhá chí gô. Mê yàn lìa vô bố cụ đề nà bố cụ khó sô phí nhập râm bà mạng bù. Chêu lạ nập cháu chí chá vã tô phí át vi rô trụ thị. Ô nê vô nà mạ káyá vô dì mạ nô chí vi tông nì đoá đạp bà nà mạ chê. Tô quá yô chú lạ sô mô gà sư cô u nhô bà yìm nhá sô phê á. Tu đạo ấu sa con nắp chả thế à đó để sa đem bi rộng na yu chi nhau ra nhà ông nhà. Ta đi ma ni bi ca vi ta na ni bi ca vi ya han nông nhà u chi na ro ta na ni ấu sa bi si ro đi. Imani tada i kona baro di yano loga jima. Tura vang im yan nore, tura vang di tambo tare. Uzan bisi sora kona myo shire. Eri uzan bisi kona myo sora bali ro sora. Tada dana tila dana hiri dana otapa dana. Tuda dana saga dana pinya dana. Ti uzan bisi kona bago mya swabhiya. Tăng sĩ bí rô ảnh mà khó bà lê. Nam bất đế ốc sạm bí sĩ gà bà rô sô rô. Tát đà tê á đi hù lô ốc sạm bí sĩ. Nam bất đế ốc sạm bí sĩ gà tí la đi hù lô ốc sạm bí sĩ. Nam bà tông ngà hì đi sô rê ốc sạm bí sĩ. Nam bà lê gà ốc tạp bà sô rê ốc sạm bí sĩ. Nam nam bà ngà gà tụ tà sô rê ốc sạm bí sĩ. Nam nam bà chào gà sà gà sô rê ốc sạm bí sĩ. Nam nam bà khôn nê gà bên nhà sô rê ốc sạm bí sĩ. Bởi vì ốc sạp dì xì khôn em yêu yên ở đây về ngủ. Nên ngày nhà là ưu dân được yêu mạng chiếc. Bởi vì ưu dân được đi nè mà. Tất cả đề á sổ đề ốc sạp dì xì khu sạp dì nhớ sạp dì hò. Tất cả đề á sổ đà bà lê. Thà vì thà bóng tựa vãn đồ ở chân nhé ám chân nọ. Bà lũ tì giả vì thà bà bè tất cả đề á. Tất cả đề á sổ đà dông chi mũ. Thì nè mà ưu dân được dông chi mũ sổ đà bà lê. Nhớ sạp dì hò đại thì hãy xin cô đồng nhà chị về tất nhiên như đại nhà ngũ chồng chị đấy, nó nhớ rõ phía hà lớn rồi ngũ tì rồi ngũ miền đồng ngũ đấy tất nhiên như đại nhà nhị ngũ gia đồng ngũ đấy tất nhiên như đại nhà thì a lớn ngũ tì rồi ngũ miền đồng ngũ đấy xưa đấy thì hãy xin cô đồng nhà chị gia đồng ngũ đấy tất nhiên như đại nhà ngũ để cái sự thế là chồng chị đấy xưa anh làm đâu ta đã đi à ta có biết được bao nhiêu vòng đâu thì từ nào đó thì mình nhớ rõ phía họ thà đấy thì từ nào đó thì mình đi rồi cho mình xưa tất cả đây là đi về cái đó đồ chơi bây giờ nên lúc xưa mà bảo, nó nhớ xưa bây giờ không nhớ xưa bây giờ gì tôi cũng không chỉ để nhớ xưa bây giờ đi ở hàng công sinh chết để မြတ်စွာဘုရားဒီတမန်တော်ဗုဒ္ဓဂုံရှင်ဖြစ်တဲ့မြတ်စွာဘုရားဒီတိရေအလုံးစုံကိုတိတော်မူမြင်တော်မူရဲ့တပည့်ညုတဉာဏ်ရှင်ဖြစ်တဲ့အစရှိသဖြင့်ဘုရားရှင်ကိုရမြတ်ကြီးရဲ့ဂုံအကြီးအသေးကိုယုံကြည်တယ်ဆိုရင်တဏ္ဍာတရားနောက်တရားတော်မြတ်ရဲ့ဂုံအကြီးအသေးကိုယုံကြည်တယ်ဆိုရင်လည်းဒါလည်းတဏ္ဍာတရားဟုတ်လားတရားတော်မြတ်ဒီစင်ကြံကြိုးကိုအားထုတ်မယ်ဆိုလို့ရှိရင်နော်ပစ္စကတ္တမလွန်ဈာန်သာနှစ်မျိုးကိုပြည်ပြည်ဝဝပေးစွမ်းနိုင်တဲ့သံတတိရှိတယ်လို့အကျဉ်းမြအားဖြင့်တရားတော်ရဲ့ဂုံကိုအဲ့လိုတော့ယုံကြည်ထားရမယ်ပေါ့နော်နောက်ပြီးတော့ဦးဇင်းတို့သံဃာတော်ရှင်မြတ်တို့ရဲ့ဂုံကိုယုံကြည်တယ်ဒါလည်းတရားတရားနောက်ဦးဇင်းတို့ယုံကြည်စရာတစ်မျိုးရှိသေးတယ်အဲ့ဒါကဘာလို့ဆိုတော့ကောင်းမှုဒီကောင်းကျိုးကိုပေးလိမ့်မယ်မကောင်းမှုဒီမကောင်းကျိုးကိုပေးလိမ့်မယ်ဆိုတဲ့အချက်နော်ကောင်းကံမကောင်းကံရဲ့နော်အကျိုးလေးကိုဒကာမတို့ဦးဇင်းတို့စိတ်ထဲကနက်နက်နဲနဲယုံကြည်ဖို့လိုတယ်။အဲ့ဒါကိုယုံကြည်တယ်ဆိုရင်လည်းတရားတရားပေါ့။ဒါကြောင့်ဦးဇင်းတို့တရားတရားဆိုတာပါလေဆိုရင်အကျဉ်းများဖြင့်ယရနာ၃ပါးနဲ့ကံကံရဲ့အကျိုးကိုယုံကြည်တာ။ဒီတရားတရားလေးကဥစ္စာပစ္စည်းဟာဒကာမတို့ဦးဇင်းတို့အလွန်မှပိုင်ဆိုင်တဲ့တယ်။ပိုင်ဆိုင်အောင်ကြိုးစားတဲ့တယ်။အလွန်တန်ဖိုးရှိလို့ပဲ။ဘာကြောင့်တရားတရားကိုအလွန်တန်ဖိုးရှိတယ်လို့ပြောရလဲဆိုလို့ရှိရင်ကုသိုလ်ကောင်းမှုအလုံးလို့ရဲ့အခြေခံအကြောင်းတရားဖြစ်နေလို့ပဲနော်တတ္တဝါတို့တယောက်ကုသိုလ်ကောင်းမှုတို့ဖြင့်ကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့နောက်ဆုံးမညံပုံညာအဆင့်ကိုရသည့်အထိတကယ်ကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုလို့ရှိရင်တတ္တတရားကိုအရင်နှီးတစ်ခုအနေနဲ့ပြုထားမှသာနဲ့ကြီးပွားနိုင်နေချမ်းသာနိုင်နေနော်ဒါကြောင့်မြတ်စွာဘုရားကတတ္တတရားသည်အရင်အနှီးဥစ္စာပစ္စည်းတွေထဲမှာအကောင်းဆုံးပဲလို့မြတ်စွာဘုရားဟောတယ်သူ့ကိုအရင်အနည်းပြုတ်မထားဘူးဆိုရင်ကုသိုလ်ကောင်းမှုတွေနဲ့ကြီးပွားဖို့ဆိုတာမဖြစ်နိုင်ဘူး။ဒါကြောင့်တရားတရားဟာအလွန်မှတန်ဖိုးကြီးတယ်။တရားတရားကိုပိုင်ဆိုင်အောင်ကြိုးစားရမယ်။ဟောတရားတရားကိုကျမ်းဂန်ဒီထဲမှာအမျိုးမျိုးဟောတာပေါ့။တတ္တံဘီဇံတရားတရားဒီမျိုးစင်းနဲ့တူတယ်လို့ဟောတာလည်းရှိတယ်။တတ္တတရားကြီးဟူသောမျိုးစင်းရှိမယ်ဆိုရင်ဒီသာသနာကြီးဟူသောလေယာမြေမှာတိလကြီးဟူသောအမြစ်တွေဆင်းသွားရည်တဲ့နော်တိလကြီးဟူသောအမြစ်တွေဆင်းတဲ့အတွက်ကြောင့်တမာလိပညာဆိုတဲ့ဒီဘာဝနာကရားပင်စီကလေးထွက်လာတယ်အညွန့်ညောင်းလေးထွက်လာတယ်အခက်အလက်လေးတွေဝေလာတယ်ပြီးရင်မဉ္ဇဉ်ပုံညာဆိုတဲ့အသီးပွင့်ကိုခံစားရမယ်သုံးဆောင်ရတယ်ဒါကြောင့်တတ္တတရားဒီအယိုးရှင်းနဲ့တူတယ်လို့လည်းဟောတယ်နောက်ဦးဇင်းတို့တတ္တတရားကိုနော်လက်နဲ့တူတယ်လို့ဟောတာလည်းရှိတယ်နောက်တစ်စုံတစ်ခုဖို့ထိုက်တဏ္ဏကိုကိုရယူခြင်းနေဆိုလို့ရှိရင်လက်ဆိုတာရှိဖို့လိုတယ်လက်မရှိဘဲနဲ့လှမ်းပြီးတော့ယူဖို့ဆိုတာမဖြစ်နိုင်ဘူးဒါကြောင့်ကုသိုလ်ကောင်းမှုတွေကိုလှမ်းပြီးတော့ယူနိုင်တဲ့လက်နဲ့တူတဲ့အရာဟာဘာလဲလို့မေးရင်တရားတရားပဲဆိုလိုတာကမယုံကြည်ဘူးဆိုရင်ကုသိုလ်ကောင်းမှုကိုဘာမှလုပ်စရာအကြောင်းမရှိဒါကြောင့်ဒါနကောင်းမှုပြုတယ်ဆိုတာလည်းပဲဒါနရဲ့အကျိုးမျိုးကိုယုံကြည်လို့ဒါနကောင်းမှုဆိုတာပြုတာအဲ့လိုပဲတိလရဲ့အကျိုးပဲယုံကြည်မှုရှိမှတိလပြည့်စုံရင်ဘလို့အကျိုးပြည့်နေရှိတယ်ဆိုတာကိုယုံကြည်မှုရှိမှတိလကိုရအောင်ယူဆမှအဲ့လိုပဲဦးဇင်းတို့တမာရီတရားပညာတရားဒီတရားတွေကအာထုတ်ရင်တကယ်ချမ်းသာတဲ့ချမ်းသာမှန်ကိုဖြစ်စေနိုင်တယ်လို့ဒီတရားတွေရဲ့ကောင်းကျိုးချမ်းသာပေးနိုင်စွမ်းကိုယုံကြည်မှတာနဲ့ဒီတရားတွေကိုပြုတာခုဒီကရမတို့ဦးဇင်းတို့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့တယောက်နဲ့တယောက်လုံကြတာ၊ကံကြတာအတိုင်းအတာမတူကြဘူးပေါ့တချို့ကအာယုမန်တဲ့အတင်းလှုပ်တယ်တချို့ကတော့မနေကောင်းထိုင်ကောင်းယူလောက်ပဲလှုပ်တယ်တချို့ကအသက်ဆွန့်ပြီးတော့လှုပ်တာတော့ရှားရှားပါးပါးရှိတယ်အဲ့လိုကုသိုလ်ကောင်းမှုတွေနဲ့ပတ်သက်ပြီးတော့အဲ့လိုလှုပ်ကြကင်ရတဲ့နေရာမှာတယောက်နဲ့တယောက်ပမာဏမလို့မတူတာလေကွာခြားသွားတာလေအဲ့ဒီတတ္တတရားကွာခြားသွားလို့ပဲနောက်ဦးဇင်းတို့စီးပွားရေးလောကစကားနဲ့ပြောရမယ်ဆိုရင်အရင်များရင်အမြင်များရေပေါ့တတ္တတရားအာကြီးရင်ကုသိုလ်ကောင်းမှုအလွန်မှအာကြီးစွာမြင့်မြတ်မှုကိုဖြစ်စေလိမ့်မယ်ဒါကြောင့်ဘိသဘောင်းသူတော်ကောင်းတို့ဒီတတ္တတရားတွေသူတော်ကောင်းတွေအလွန်မြင်လို့တဲ့ဥစ္စာပစ္စည်းတစ်မျိုးကိုလို့နားလေရဘူးဇင်းတို့တတ္တတရားနဲ့ပတ်သက်ပြီးတော့ဟိုတာဝရဏလက်တွေရှုတွေကနေပြီးဆိုရင်လက်တွေကအချင်းချင်းတိတယ်လို့ဆိုတယ်နတ်ပန်းတွေညှိုးလာတာရှိတယ်နတ်ဝတ်တွေညှင်းနှောလာတာရှိတယ်ဟုတ်လားလက်ကလေးချမ်းကနေချွေးတွေထွက်လာတာရှိတယ်လက်ကြီးမှာမပြောတာတွေရှိလာတယ်ဒါကိုမြင်တဲ့အခါမှာဘေးနတ်တွေကဒီနတ်ကတော့နောက်ဆုတ်တွေကြာပြီးတော့ဘဝပြောင်းတော့မှာပဲလို့သိတယ်အဲ့လိုတည်တဲ့အခါမှာသူတို့ဘာပြောကြတော့ဆိုတော့တဲ့အချင်းသက်သာတင့်တကယ်လို့မြတ်ဒီတာဝရင်္ဂလက်ပြေကရှုတည်ခဲ့မယ်ဆိုလို့ရှိရင်နော်သူကတိကောင်းတဲ့ဘဝကိုတင်သွားပါလို့စကားတခုပြောလေတဲ့ အဲ့ဒီကောင်းတဲ့ဘဝကိုရောက်တဲ့အခါမှာလည်းပဲသူလက်ထလာပံအလွန်ကောင်းတဲ့ရာချင်းလို့ဆိုတဲ့အကောင်းဆုံးလက်ကိုသင်ရအောင်ယူပါနော်အဲ့ဒီအကောင်းဆုံးလက်ကိုရပြီဆိုလို့ရှိရင်လည်းပဲအဲ့ဒီလက်ကိုခိုင်မြဲသွားအောင်ကြိုးစားပြီးတော့တည်ဆောက်ပါလို့စကားသုံးပုံပြောတယ်တဲ့ကောင်းတဲ့ဘဝကိုသွားပါကောင်းတဲ့လက်ကိုယူပါပြီးရင်အဲ့ဒါကိုတည်တံ့ခိုင်မြဲအောင်ကြိုးစားပါအဲ့ဒါဘာကိုပြောတာလို့ဆိုလဲတဲ့မြတ်စွာဘုရားကိုယ်တော်တိုင်ရှင်းပြတယ်။ကောင်းတဲ့ဘဝကိုသွားပါဆိုတာကောင်းတဲ့ဘဝဆိုတာအဲ့ဒါလူဘဝကိုပြောတာလေ။ကောင်းတဲ့လက်ကိုအကောင်းဆုံးလက်ကိုယူပါဆိုတာအဲ့ဒါတရားတရားကိုရအောင်ယူပါလို့ပြောတာလေ။နော်ဒီသာသနာတော်မြတ်မှာယုံကြည်မှုကိုအရင်တည်ဆောက်ရမယ်။ဟုတ်လား။ဒီအဲ့ဒီကောင်းတဲ့လက်ကိုရပြီဆိုရင်ခိုင်မြဲအောင်တည်ဆောက်ပါဆိုတာဘာပြောတာလို့ဆိုတော့တောတပတိမညာဘုံညာကိုရအောင်ကြိုးစားအထုပါလို့ပြောတာလေ။တောတာပန်ဖြစ်မှတစ္ဆာလေးပါးကိုတကယ်ထုတ်ခဲ့ပြီးတော့တိမှဒီတတ္တတရားဆိုရယ်အရာခိုင်မြဲတာပုထုသင်ရဲ့တတ္တတရားဆိုတာမခိုင်မြဲသေးဘူးနော်ပျက်စီးတယ်နဲ့တွေ့ရင်ပျက်စီးအောင်မယ်ဝိရှိကိစ္စဆိုတာကိုမပင်ရသေးဘူးဟုတ်ရဲ့လားဒါကြောင့်ပြည့်တဲ့ပေါင်းသူတော်ကောင်းတို့တိကျတဲ့မြင်ရတဲ့ပုံကိုယ်တွေကတတ္တတရားရဲ့တန်ဖိုးကိုနားလည်လို့နော်ကောင်းမြတ်တဲ့လူဘဝကိုရတဲ့အခါမှာအကောင်းဆုံးလက်ကိုရအောင်ယူလို့တိုက်တွန်းရတာပေါ့ဒါမြတ်စွာဘုရားဟောထားတာနဲ့လည်းညီတယ်။ဒါလည်းမြတ်စွာဘုရားကိုယ်တိုင်ဟောတာပါပဲ။ကိုယ်ဥရှင်တို့အနုတ္တိယတုတ်တံဆိုတာတခုရှိတယ်။အဲ့ဒီမှာလူဘဝရဲ့ယာချင်းတကယာချင်းနေတယ်မှာတတ္တတရားကိုယာချင်းတည်အမျက်ဆုံးသောယာချင်းလို့မြတ်စွာဘုရားဟောတယ်။ဒါကြောင့်မိသက်ပေါင်းသူတော်ကောင်းတို့ဒီတတ္တတရားတည်အလွန်ထူးကဲမွန်မြတ်တဲ့ဥစ္စာယတနာတစ်မျိုးဖြစ်တယ်ဆိုတာကိုနားလည်ရမယ်နော်။ဒါကြောင့်ဒီဥစ္စာကိုပိုင်ဆိုင်အောင်ကြိုးစားရမယ်။သဒ္ဒါဒနံသီလဒနံဟိရိဝတ္တပိယရဏသုဒ္ဒဒနံသံသာဘောဇံပညာဝေတ္တမံဒနံနောက်ဥစ္စာပစ္စည်းခုနှစ်ပါးကိုဒီလိုလေးကာထာလေးလီကုန်းပြီးတော့မြတ်စွာဘုရားဟောတာရှိတယ်နော်သဒ္ဒါဒနံသီလဒနံဟိရိဝတ္တပိယရဏသုဒ္ဒဒနံသံသာဘောဇံပညာဝေတ္တမံဒနံသဒ္ဒါဆိုတဲ့ဥစ္စာပစ္စည်းကိုပြောပြီးတော့ဘာကိုဆက်ပြောလို့သီလနော်သီလဟာလည်းပဲသူတော်ကောင်းတွေမြတ်တော်တဲ့ဥစ္စာပစ္စည်းတစ်မျိုးပဲနော်တိလဆိုရင်ပေးတော်တော်ကောင်းတို့အဓိကကြတာဘာလို့ဆိုတော့၅ပါးတိလအဲ့ဒီ၅ပါးတိလဖြစ်အောင်၅ပါးတိလကိုမကျိုးအောင်မပေါက်အောင်မပြည့်စည်အောင်ထိမ့်သိမ့်နိုင်ပြီဆိုလို့ရှိရင်အလွန်မွန်မြတ်တဲ့ဥစ္စာပစ္စည်းကိုမိမိတို့ပိုင်ဆိုင်တယ်လို့ဆိုရတယ်ဟုတ်တာပေါ့ဒါတိလဒီဟူသောဥစ္စာရှိမှန်တယ်တကယ်ဦးဇင်းတို့အနာဝိဇ္ဇဒုက္ခဆိုတဲ့အပြစ်ကင်းခြင်းချမ်းသာကိုရတာနောက်တိလမရှိရင်အပြစ်ကင်းတဲ့ချမ်းသာဆိုတာကိုမရနိုင်ဘူးဒီလိုလောကကြီးမှာချမ်းသာဆိုတာကဟောအဂုတ္တပါဠိတော်မှာ၄မျိုးပိုင်းပြီးတော့မြတ်စွာဘုရားဟောထားတာရှိတယ်။အဋ္ဌိဒုက္ခတဲ့ပစ္စည်းဥစ္စာတွေအများကြီးပိုင်ဆိုင်ထားတာကိုကြည့်ပြီးတော့စိတ်ထဲမှာရှိတယ်ရှိတယ်ရှိတယ်ဆိုတာလေးကိုတွေးပြီးတော့ဖြစ်ရတဲ့ချမ်းသာအဋ္ဌိဒုက္ခနော်။နောက်အရင်တို့ဘောဂဒုက္ခတဲ့ဒီရှိတာလေးကိုခွဲခြားဝေမစိတ်ပြန်ပြီးတော့ဝေချမ်းပြီးတော့တုံ့ဆောင်မယ်ခံစားမယ်ပေါ့နော်။အဲ့ဒါကဘောဂဒုက္ခတဲ့နောက်ဦးဇင်းတို့အာနန္ဒယဒုက္ခတဲ့ဘာပစုကိုဘာမှကျွေးပြေးနေရမရှိဘူးငါမှကျွေးမြည်ကင်းတယ်အဲ့ဒါဒီနေလေလူဘဝရဲ့တတိယချမ်းသာနောက်အဋ္ဌိဒုက္ခရှိတယ်ဆိုတဲ့ချမ်းသာဘောဂဒုက္ခသုံးဆောင်တယ်ဆိုတဲ့ချမ်းသာအာနန္ဒယဒုက္ခကျွေးကင်းတယ်ဆိုတဲ့ချမ်းသာနောက်လေးခုမြောက်ချမ်းသာကအနာဝိဇ္ဇဒုက္ခတဲ့အနာဝိဇ္ဇဒုက္ခဆိုတာအပြစ်ကင်းတဲ့ချမ်းသာအဲ့ဒီအပြစ်ကင်းတဲ့ချမ်းသာတည်းသောတပန်ကပြောခဲ့တယ်ချမ်းသာ၃မျိုးတည်းအစာပေါင်းများစွာသာလွန်နေလို့မြတ်စွာဘုရားဟောတယ်။ဒါကြောင့်ပြည်သူပေါင်းတော်တို့တိလဆိုတဲ့ဥစ္စာပစ္စည်းကိုပိုင်ဆိုင်မှဘဝမှာအပြစ်ကင်းတယ်ဆိုတဲ့သန့်ရှင်းတဲ့မွန်မြတ်တဲ့ချမ်းသာကိုရတာဟုတ်လား။တိလဆိုတဲ့ဥစ္စာပစ္စည်းကိုမပိုင်ဘူးဆိုလို့ရှိရင်နောက်ဦးဇင်းတို့တိလပစ္စည်းတဲ့ပုဂ္ဂိုလ်များနော်မိမိကိုယ်ကိုဆွဆွဲတယ်ဆိုတဲ့ဘေးအတ္တနုဝါဒဘေးတင်နေတဲ့ငါမကောင်းဘူးငါမကောင်းဘူးလို့ကိုယ့်ကိုယ်ကိုပြန်ပြီးတော့စိတ်ထဲကနေပြီးတော့ဆွဆွဲနေတာဒါတော်တော်မကောင်းတဲ့ကိစ္စနော်ပြီးတော့ပရဏုဝါဒတိရတဲ့ပညာတဲ့ပုဂ္ဂိုလ်ရဲ့ဆွဆွဲတာကိုလည်းခံရလိမ့်မယ်ဒါလည်းတော်တော်မကောင်းဟုတ်လားပြီးတော့ဦးဇင်းတို့ဒန္တဘေးရတယ်နော်တိလပြည့်စည်ပြီဆိုလို့ရှိရင်ဒီမင်းတွေဆိုတွေကကိုယ့်ကိုအမျိုးမျိုးတံပေးတာမျိုးထောင်တံတို့ငွေတံတို့ပေးတာမျိုးခံရတတ်တယ်နော်နောက်ဦးဇင်းတို့ဒုက္ကဋိဘေးရသိပြီးတဲ့နောက်မှာမကောင်းတဲ့ဘဝကိုရောက်ရခြင်းလို့ဆိုတဲ့အပေပေးလဲနှင့်တတ်တယ်ဆိုပြီးတော့ တော့ဒုတိယဘုရားပြုကြတဲ့ပုဂ္ဂိုလ်သီလပစ္စည်းတဲ့ပုဂ္ဂိုလ်တွေဟာဒီဘီလေးမျိုးသင်နိုင်တယ်လို့မြတ်စွာဘုရားဟောတာသီလရှိမယ်ဆိုရင်ဒီဘီလေးမျိုးသင်တဲ့အကြောင်းမရှိဘူးအဲ့တော့ဦးဇင်းတို့ဒီကနေ့ခေတ်သီလပစ္စည်းလို့နော်အတ္တနုဝါဒဘေးဆိုတာမလွတ်နိုင်ဘူးဟောပရဏုဝါဒဘေးကတော့တချို့အရှောင်းတိန်ကောင်းလို့အဖုံးဖြီကောင်းလို့သူများမသိဘူးလွတ်ချင်လွတ်ပဲဟုတ်လားအတ္တနုဝါဒဘေးကိုမဟုတ်တာလို့တာကိုတိတဲ့အတွက်ကြောင့်အဲ့ဒီဘေးကတော့တိလပစ္စည်းတဲ့လူတွေမှမရှိဘူးလားရှိတယ်။အေးနောက်ပြီးတော့ဦးဇင်းတို့ဟိုဒန္တာဘေးဆိုတာလည်းပဲတချို့အရှောင်းတိန်ကောင်းတယ်နောက်လက်ဘေးလက်ယူမှုအားကြီးပြီးတော့နောက်အမျိုးမျိုးပေးမယ်ကျွေးမယ်ဆိုရင်လည်းပဲဒါဒန္တာဘေးလည်းလွတ်ချင်တော့လွတ်နိုင်ပဲပေါ့ဟုတ်လား။သို့တော့ဒုက္ခတိဘေးဆိုတာကတော့မလွတ်နိုင်ဘူး။ဒါကြောင့်ပြည့်တဲ့ကောင်းတဲ့ကောင်းတို့မြတ်စွာဘုရားဟောခဲ့တယ်တကယ်စစ်မှန်တဲ့ဒီတိလရဲ့ရရရှိခြင်းအကျိုးသီလမရှိခြင်းရဲ့အပြစ်တွေကိုနားလည်ပြီးတော့ဩဒီသီလတွေကဥစ္စာပစ္စည်းကိုလိုပိုင်ဆိုင်အောင်ကြိုးစားမယ်လို့ဒီလိုမစဉ်းစားနိုင်ဘူးလားစဉ်းစားနိုင်တယ်။ဒါကြောင့်သီလပြီးသုတိယမြောက်တန်ဖိုးရှိတဲ့ဥစ္စာပစ္စည်းနှစ်မျိုးရှိပြီနော်။အေးနောက်ဦးဇင်းတို့ဟိရိဥတ္တပိယန္တန။ဟိရိဆိုတဲ့ဥစ္စာပစ္စည်းဥတ္တပဆိုတဲ့ဥစ္စာပစ္စည်းဟိရိဆိုတာကမကောင်းတာလုပ်ရပြောရတွေးရမှာရှက်တဲ့သဘောဥတ္တပဆိုတာကကြောက်တဲ့သဘောအကုသိုလ်ကိုရှက်တဲ့သဘောရဲ့ကြောက်တဲ့သဘောရဲ့အဲ့ဒါကိုအရင်တို့ဟိရိဥတ္တပလို့ခေါ်တယ်ဒီတရားနှလုံးကလည်းပဲဒီကနေ့ခေတ်မှာပို့ပြီးတော့တော့မှလိုအပ်တယ်လို့ဆိုရမယ်ဒါဒီအရှက်ကြောက်တည်နေနေနေနေလာတော့လောကကြီးကမလုံခြုံတယ်လို့ခံစားရတယ်နော်ဦးဇင်းတို့ဒီအရှက်ကြောက်တရားနှစ်ပါးကိုပဲလောကပါလာတရားလောကကိုစောင့်ရှောက်တဲ့တရားလောကကိုဆောင်းဆောင်တဲ့တရားတွေအားနည်းသွားပြီဆိုရင်လောကကြီးကဒါဒုက္ခတွေအများကြီးများလာပါပဲ။နောက်မကောင်းမှုကိုပြုရမှာမရှိတဲ့ပုံကိုယ်တွေများလာရင်မကောင်းမှုပြုရမှာမကြောက်တဲ့ပုံကိုယ်တွေများလာရင်ကျန်တဲ့လူတွေမှာဒါဒုက္ခရောက်စရာအကြောင်းမရှိဘူးလား။ရှိတယ်။ဒါကြောင့်လောကပါဠလောကကြီးကိုဆောင်းတဲ့တရားတုတ်ကဓမ္မအလွန်ဖြူရှင်တဲ့တရားဒေဝဓမ္မနတ်တွေနဲ့တူတဲ့တရားနတ်တရားလို့တော့မှမြင်မြင်ဟောထားတာရှိတယ်။ဒီနေ့မှာဦးဇင်းတို့ဒီဟိရိဥတ္တပနဲ့ပတ်သက်ပြီးတော့နည်းနည်းလေးလူငယ်တွေမှတ်သားစေရနော်ဇတ်တော်လေးတစ်ခုပြောခြင်းနဲ့ဟုတ်လားဦးဇင်းတို့မြတ်စွာဘုရားလက်ထက်ကဟိုတတော်ချမ်းသာတဲ့တခါကြီးတယောက်ကဘုန်းကြီးဝတ်တယ်ပေါ့ဘုန်းကြီးဝတ်တော့နော်ချမ်းသာလုံးကနေခဲ့တဲ့အတိုင်းတင်ကားအမျိုးမျိုးရှိတဲ့အကြောင်းလေးလည်းကောင်းကောင်းဆောင်ပြီးတော့နော်အကုန်လုံးကိုတုံ့ပြီးတော့သုံးဆောင်ပြီးတော့အဲ့လိုသူကစီတီကားကြီးနေတာပေါ့နော်အဲ့လိုနေကြတဲ့ခါကျတော့ယဟန်နေကကဲ့ရတာပေါ့ဒါယဟန်တပါနေရတယ်မတူဘူးအဲ့ဒါနဲ့မြတ်စွာဘုရားကိုသွားပြီးတော့ရှောက်ကြတော့မြတ်စွာဘုရားကအဲ့ဒီယဟန်ကိုခေါ်တယ်တင်ငန်းနေလည်းအများကြီးရှိတယ်လို့ပြောတယ်အများကြီးနှမ်းထားတာလျှော်ထားတာအကုန်လုံးသူ့အကြောင်းကနော်အသေးတယောက်ရဲ့အိမ်နဲ့တူးနေတာပေါ့လေဟုတ်လားအဲ့ဒါကြောင့်မို့လို့မြတ်စွာဘုရားမေးတော့အဲလူကြီးတွေမှသူ့ကိုအဲ့လိုခုံမေးရမလားဆိုပြီးတော့အဲ့ဒီယဟန်ကြီးကစိတ်တူပြီးတော့အပေါ်ပိုင်းဧကတိကိုပြစ်ချပြီးတော့သင်္ကန်းนี่အများကြီးမထားရဘူးဆိုရင်ဒီလိုနေရမလားလို့မြတ်စွာဘုရားကိုပြန်မေးတာနော်အံ့ဩဆိုအံ့ဩစီရပါပဲဟုတ်လားအဲ့တော့မြတ်စွာဘုရားကကရုဏာရှင်ဆိုတော့จิตာတဲ့တစ်ချိန်လုံးကဒီဟိရိဥတ္တပတရားအရှက်အကြောက်တရားနှစ်ပါးကိုပဲသင်ဟာ12နှစ်ကြာအောင်ရှာဖွေခဲ့တယ်အခုကြာမှဘာဖြစ်လို့ဟိရိဥတ္တပတရားတွေပျောက်နေရတာတုံးလို့နော်အတိတ်လုံးကသူ့ရဲ့အကြောင်းအရာလေးကိုတစွန်းတစပေါ်ပြပြီးတော့ရသော်ဘုရားကသူ့ကိုဆုံးမတယ်ပေါ့အဲ့ဒီတော့မှယဟန်တော်တွေကအဲ့ဒီအကြောင်းကိုဟောတော်မူပါဆုံးတော့မှမြတ်စွာဘုရားဦးဇင်းတို့ဒေဝဓမ္မဆက်ဆိုတာလေးကိုဟောတယ်ဟောဒေဝဓမ္မဆိုတာဒေဝဆိုတာနတ်ပါပဲဟုတ်လားမြင့်မြတ်တဲ့သဘောလို့အကျဉ်းမြင့်အတိတ်ပဲကောက်ယူနိုင်ပါနော်ဓမ္မသဘောတရားအဲ့ဒီဇတ်တော်မှာဦးဇင်းတို့ဘုရားလောင်းနော်ဒေဝဓမ္မနဲ့ပတ်သက်ပြီးတော့သူဖြည့်ချခဲ့ပုံလေးပေါ့ဟောဦးဇင်းတို့ဘုရားလောင်းကပင်ကြီးတစ်ပါးရဲ့နော်သားကြီးဩရတန်ဖြစ်တယ်နာမည်ကမဟိန္ဒတဲ့အဲ့ဒီဘုရားလောင်းကိုမွေးပြီးမကြခင်မှာပဲနောက်ထပ်ဆန္ဒကုမာရဆိုပြီးတော့ရှင်သာရိပုတ္တရာအလောင်းမင်းသားတစ်ယောက်ထပ်ပြီးတော့မွေးတယ်ဤကိုနှစ်ယောက်ပေါ့နော်အဲ့လိုမွေးပြီးတော့အဲ့ဒီဘုရင်ကြီးရဲ့မိဘရဲ့ခေါင်းကြီးဘုရားလောင်းရဲ့အမေပေါ့နော်အဲ့ဒါကတည်သွားတယ်တည်သွားတဲ့အခါကျတော့ဘုရင်ကြီးကနောက်ထပ်မိဘငယ်တစ်ခုကိုတယောက်ကိုမိဘရဲ့ခေါင်းမြောက်တယ်မြောက်တော့အဲ့ဒီမိဘကလည်းမကြခင်မှာပဲမင်းသားလေးတစ်ပါးထပ်ပြီးတော့ဖွားတယ်ဒုရိယကုမာရအဲ့လူဒုရိယကုမာရမင်းသားလေးဘွားတော့ကြီးမမွေးတယ်ဆိုတော့ဘင်းကြီးကအလွန်ချစ်မြတ်လို့တည်းဒုရိယကုမာရကိုချစ်တဲ့အတွက်ကြောင့်အဲ့ဒီမိဘရဲ့ငယ်လေးကိုငါအလွန်ချစ်မြတ်လို့တည်းငါအတွက်ချစ်စရာကောင်းတဲ့ ตาลีจะมาคว้าปีได้ด้วยจังเต็นใจเดชสู่ดองลูกเบญญาสู่เบญญาลูกใจเดชสู่ดองสู่ดองมีเบญญาก็อาจารย์สีชี้ได้ขาจะดองเมญีเนี่ยอะคุณไม่ดองเบญญาสิเนี่ยโอ้นองหลุดได้ขาจะดองมาเบญถ้าตุตีสู่อะตาใต้ถ่าเนี่ยไม่ดองอะตุริยะตาตุริยะกุมารเนเนนี่อายุเยอะมาบีสู่ดองมาเมญีโหดองเลยเมญีตะเชิงลงมาใจเดชสู่ดองมาลูกเปล่าล่ะไม่มีดีล่ะเอ๊ะไม่มีบานี่เปล่าใจเดชสู่ดองไอ้ตัวบาดองเนาะสรุปตัวยะตาโหจีนันซีสิไปหมดดองไอ้ลูกดองได้ครั้งเจอเมญีก็ง่ามาณีเน่ละดูทินชาเลยตาจีนะมาชื่อในชาเลยก็ตื่นยะตาไงโหจีนันซีสิไปหมดต้องอย่างมะล่ะสุบิแล้วออมหมอกไปแล้วหลุดมีเบี้ยมีเบี้ยไงโอ้ไอ้ลูกออมหมอกหลุดต่อแล้วก็มีเบี้ยก็ไม่ผิดโหอคว่ตื่นไหนไอ้ล่ะโหไปอเมรันดองได้ดองได้ครั้งเจอเมญีก็สนานยะไปอ๋อเมงกะลีสุล่ะสิทธิ์ไม่ชายะโหตัวจะเนี่ยง่ายตาจีนเนี่ยบ้ากูอะก้องจั่นพี่แล้วทุกข์ไปเห็นขยะจีเย่ဟုတ်ล่ะเอ้อน่ะเนี่ยดีมีเบี้ยกูสิไม่ชะล่ะเนี่ยเว้ยตาจีนเนี่ยบ้ากูตุ๊ดๆติ๊กๆขอพี่တော့อาตันเนี่ยเอาเมนูเนาะดีกระเม้တော့แน่หว่าไม่สนชินตอเลกูช่องพี่แล้วณีบาอัตตอันเนี่ยซวยญาเลยเนาะตอเลกูช่องพี่แล้วณีบาเนาะกระเม้တော့แน่หว่าสั่นพี่ဆိုတော့มาดีตั้งจีกูลาพี่แล้วทีนั้นซี้เลยกูอยู่พี่แล้วเมนูอุชุบาสุพี่แล้วအဲ့ဒီသားချင်းနှစ်ပါးကိုတော့ဝှက်လွတ်တယ်အဲ့လိုလွတ်တဲ့အခါကျတော့သားတွေကလည်းလိန်မာလာဆိုတော့ခမဲတော်ရဲ့အခက်အခဲကိုတွေ့ရလာဆိုတော့စာနာစိတ်အပြည့်နဲ့ကောင်းပြီဆိုပြီးတော့ခမဲတော်ရဲ့စကားကိုနားထောင်အဲ့ဒါဥရှင်တို့ဘုရားလောင်းနဲ့ရှင်သာရိပုတ္တရာလောင်းမယ်နော်သွားကြတယ်ပေါ့တော်လေးကိုသွားမယ်ဆိုတော့အဲ့လိုသွားမယ်လုပ်နေတာကိုသူရိယကုမာရရှင်အနန္ဒအလောင်းမယ်သူကသိတော့မြင်တော့ဟာအကိုကြီးတွေပဲသွားကြမှာလို့ငါတို့တော်လေးသွားတော့မယ်အဲ့လိုဆိုရင်သူလည်းလိုက်မယ်ตัวละอกูฤดูฉิดตาโหอภิสงอมีกวยบ่อะล่ะนี้เพียงไงงูนี่เนี่ยจ้าได้ก็ไปดีตาก็เลยต้าหลุเนี่ยเอาไล่ตัวยอมเอ้อล่ะเนี่ยตรุเมนตา3รอบต่อได้ยอมตัวต่อได้ยอมได้ก็คันจ้าเนาะไอ้มาอุเชนโหพญาลามาเยชาเลยสุบิรญี2ปางโหเยชาไข่เนี่ยไอ้ตัวเยชาไข่เนาะตุริยะกุมารนะฮะจนเอาเมยจนเอาตั้วชาเลยสุบิรเยตั้วชาไอ้มาอุเชนโหเยกันนะกันโหตุ่ยดิဖြစ်ကျင်တော့အဲ့ဒီရေကံကဘလူးဆောင်တဲ့ရေကံဖြစ်တယ်။အဲ့ဒီဘီလူးကဝတ်တော်နမင်းကြီးတွေကလည်းအခွင့်ရလေတဲ့။ဘာအခွင့်ရလဲဆိုတော့ဒီရေကံကိုဆင်းလာတဲ့တ ত্ত্ব ဝါကိုမင်းစားပိုင်ခွင့်ရှိတယ်။ဒါပေမဲ့တ ত্ত্ব ဝါတိုင်းတော့မဟုတ်ဘူး။ဒေဝဓမ္မဆိုတဲ့တရားနှစ်ပါးကိုမသိတဲ့လူကိုမင်းစားပိုင်ခွင့်ရှိတယ်။သိတဲ့လူကိုမင်းစားပိုင်ခွင့်မရှိဘူးလို့ဒါကလည်းမှားတာလေလို့ဆိုတယ်။အဲ့ဒါနဲ့ဘီလူးကကလည်းဆင်းလာတဲ့ဒီမင်းသားကိုတွေ့တော့ဒါကလည်းဖမ်းတယ်။ဖမ်းပြီးတော့ gain เทวธรรมဆိုတာဘာကိုပြောတာလဲမင်းဖြည်ဖြည်သဟောကလည်းမင်းဒီမင်းရဲ့အတွေးပါတာဆိုတော့ကြောက်လန့်တဲ့သဘောမရှိဘူးသိလားဘလူဘန်းလာကိုကြောက်လန့်တဲ့သဘောမရှိဘူးငါသိတယ်တေဝဓမ္မတရားဆိုတာနေနဲ့လန့်တယ်ကိုပြောတာเทวธรรมဆိုတာဘာကိုပြောတာနေနဲ့လန့်တယ်ကိုပြောတာတဲ့သူရမ်းချတာပေါ့အဲ့ဒါနဲ့သူမသိဘူးဆိုပြီးတော့ဘလူကသူ့ရဲ့ပြိမ္မာနဲ့ကိုအတားထည့်ထားတယ်ဟာခဏနေတော့ဘုရားတော်ကသူရိယကုမာရပြန်မလာဘူးဆန္ဒကုမာရမင်းသွားကြည့်အောင်လို့ခိုင်းတယ်ခိုင်းတဲ့ကကြတော့ဆန္ဒကုမာရကလည်းပဲအဲ့ဒီရေကံကိုရောက်လာတယ်။ရောက်လာတော့ဆင်းလာပဲ။ဆင်းတဲ့ကကြတော့ဘုရားကဘာဖမ်းပြီးတော့မေးလာပဲ။ဒေဝဓမ္မဆိုတာဘာကိုပြောတာလို့။အဲ့တော့သူကဘာပြောလဲဆိုဒေဝဓမ္မဆိုတာအယက်လေးမျက်နှာကိုပြောတာ။ခိုင်မင်းလေးရမ်းလာပဲမသိတဲ့ကောင်ဆိုပြီးတော့သူ့လည်းပဲဘုလိုကသူ့ပြိမာနဲ့ထည့်တာ။အဲ့ဒါနဲ့ချိန်တန်လို့ရောက်လာတော့ဘုရားလောင်းကလိုက်ရတာပေါ့။ဒါပေမဲ့ဘုရားလောင်းကတော့သူကတတိတံဆင်အာပေါင်းတဲ့ပုဂ္ဂိုလ်ဆိုတဲ့အညီဒီပြောက်သွားတယ်တတိနဲ့တော့လာတော့ဒီရေကံကိုတွေ့တော့တောက်လျှောက်မစင်ဘူးရေကံလည်းပေါ့တောင်တော့အီကြည့်တဲ့အခါကျတော့ရေကံလည်းကိုဆင်းသွားတဲ့ခြေရာပဲတွေ့ရတယ်ပြန်တက်လာတဲ့ခြေရာမတွေ့ရအောင်တော့ရင်းနစ်တည်တာတော့မဖြစ်နိုင်ဘူးဒါဟာတစ်ခုခုပဲဆိုတော့ तू စုံစမ်းနေတယ်အဲ့ဒီလိုစုံစမ်းနေတာကိုဘလူးကတွေ့တယ်တွေ့တဲ့အခါကျတော့ तू ကဆင်းနေချင်းဆင်းမှ तू ဖမ်းရမှာပေါ့အဲ့ဒါနဲ့သင်ရေမစားဘူးလားဘာလို့မဆင်းလဲအာငါညီမယောက်ကိုငါလိုက်ရှာနေတာငါညီမယောက်ဒီထဲမှာရှိတယ်တင်သိထားတာနဲ့တူတယ်ဟုတ်လားဟုတ်တယ်ဘလူကလည်းမလဲဘူးအဲ့ဒါနဲ့ဘာလို့သိထားလဲပြန်လှုပ်ပါဆိုတော့ဒေဝဓမ္မကိုမသိတဲ့လူကငါစားပိုင်မရှိဘူးအဲ့တော့သင်ဟာဒေဝဓမ္မကိုတကယ်လို့သိမယ်ဆိုလို့ရှိတယ်နဲ့ညီတယောက်ငါပေးမယ်အဲ့တော့ဒေဝဓမ္မဆိုတာဘာလဲအဲ့တော့မှဘုရားလောင်းကအေးငါ့ကိုအဲ့လိုဖြည့်နေစေတယ်ဆိုရင်ကောင်းကောင်းမွန်မွန်ရေတော့နော်ရေချိုးအကုန်လုံးလုတ်ပြီးတော့ဗျာလောင်းမှာဖြေလာ။နော်ဒေဝဓမ္မဆိုတာမပြောတာလို့ဆိုရင်တဲ့ ဣတိဥဒ္ဓပတ္တမနာတုကဓမ္မတမဟိတာတန်တော်သပ္ပုရိတောလောကေဒေဝဓမ္မောတိဟောရှိတိဟောဒီလောကကြီးမှာဣတိဥဒ္ဓပဆိုရင်မကောင်းတာပြုရပြောရတွေးရမှာကိုရှက်တဲ့သဘောကြောက်တဲ့သဘောဒီတရားနှစ်ခုကိုဒေဝဓမ္မတရားလို့ခေါ်တယ်လောကပါဠိတရားလို့လည်းခေါ်တယ်ပေါ့နော်တုကဓမ္မအလွန်ရှုရှင်တဲ့တရားလို့လည်းခေါ်တယ်ဒီတရားနှစ်ခုထုံလာမှာကုလိုတရားတွေဟာထုံလာတယ်တုပ်ပွားတယ်အမကောင်းတာကိုလုံးဝမရှိဘူးမကြောက်ဘူးအရှက်ကြောက်မရှိဘူးဆိုလို့ရှိရင်လုံချင်အောင်လုံးပြောချင်အောင်ပြောမယ်အဟိတုတ္တပကင်းမဲ့ရင်ကင်းမဲ့တယ်လားဒါပေးတဲ့ဘုံပြောကောင်းတို့အကုသို့များနိုင်တယ်ဆိုတာအလုံးမမတင်ချဘူးလားတင်ချတယ်အဲ့လိုဘုရားလုံးမှာအေးဒေဝဓမ္မဆိုတာဟိတိဥတ္တပတရားနှစ်ခုကိုပြောတာလို့ဖြေလိုက်တော့ဘလူကသဘောကျတယ်သင်ဖြေတာမှန်တယ်တဲ့ဒါကြောင့်သင်ရဲ့ညီမြောက်တဲ့ကစိတ်တက်တရားကိုခေါ်တဲ့နှစ်ယောက်လုံးမပေးဘူးနော်အဲ့တော့ဘုရားလုံးကเออไอ้หลอสุโลชิเนี่ยตุริยกุมาราญีฤกของง่าโหเป้อะแล้วบลูก็บาပြောเลยสุโลตินหาเนี่ยเทวธรรมโหติยงไม่ติเนี่ยไม่จิตท้องเนี่ยหลูเป้เนี่ยบาปิหลูโนตะเกยสมัยกูเนี่ยญีอจี้ชื่อล่ะเว้ยญีอจี้โหไม่ขอเว้ยเนี่ยญีเงินโหขอเลยสุโลดาเนี่ยเทวธรรมโหไม่จิตท้องโหป้อไอ้หลอပြောในคาเจอพระยามามารู้ว่าเนี่ยญีฤกจองตอเรโหถั่วกันยาတကယ်လို့တို့ကညီတွေကိုမင်းကိုပေးထားခဲ့မယ်ဆိုလို့ရှိတယ်။လူတွေကပါပြောတော့။အော်ဒီမင်းသားကြီးနဲ့ပါညီငယ်လေးတော့ရခေါ်သွားပြီးတော့တက်ပြစ်တယ်လို့ပြောမှာမော်တဲ့။သူများဆွဆွဲတာကဲ့ရတာသူများအကုသို့များလေအကြောင်းရှိနေတယ်။ဒါကြောင့်ညီတွေကိုတောင်းတာ။အဲ့လိုပြောတော့မှဘလူကပိုသဘောကျပြီးတော့နောက်ဆန္ဒကုမာရကိုပါထုတ်ပေးလိုက်တယ်။အဲ့ဒီတော့မှဘုရားလောင်းကနောက်တော့တော်တဲ့ပဲနေလာပါ။အဲ့ဒါဘင်းကြီးနဲ့ရဆံပြီးဆိုတော့မှသူတို့မင်းသားသုံးပါးလုံးတိုင်းပြည်ပြန်တယ်။အဲ့ဒီဘလူးကိုလည်းခေါ်သွားတာဟိုရောက်မှနှကုန်းလေးပါလေးဆောက်ပြီးတော့ပေးရလို့ဆိုတယ်အဲ့ဒါဘုရားနာမရှင်မင်းဖြစ်တယ်စနကုမာရကအင်ရှင်မင်းသားဖြစ်တယ်ဒုရိယကုမာရကစစ်သေးသားပတိဖြစ်တယ်ဟုတ်လားအေးအဲ့ဒီဘလူးကဘယ်သူဖြစ်လာတော့ဆိုတော့စောတော်လုံးကဧကတိချုပ်ပြီးတော့ပြားတယ်ယဟန်ကြီးဖြစ်လာတယ်တဲ့သင်ဟာတစ်ချိန်လုံးကဒီအရှက်ကြောက်တရားနှစ်ပါးကိုသိအောင်စုံစမ်းခဲ့ပြီးကမှအခုကျမှဘာကြောင့်အရှက်ကြောက်တွေမဲ့နေရသလဲလို့မြတ်စွာဘုရားဟောတာဒါကြောင့်ပြည်သူတော်တော်တို့ခီရိဥဒ္ဓပတရားဆိုတာအဲ့ဒါလို့လောကကြီးမှာမရှိမဖြစ်အလုံးမအရေးပါတဲ့ဥစ္စာပစ္စည်းဆိုတာမထင်ရှားဘူးလားထင်ရှားတယ်ဘယ်နှပါးရှိသွားပြီတော့ဒီပါရှိပါနော်လတ္တတနံသီလတနံဟိရိဥဒ္ဓပိယန္တနံတုတ္တတနံသာသာဝောသာပညာဝေတ္တမတနံဟောနောက်တုတ္တနောက်တုတ္တဆိုတာဘာလို့ဆိုတော့အကြာအမြင်များအကြံဉာဏ်များလာဆိုတာကလည်းပဲဒီပြင်အရာတွေကိုသိတာမြင်တာကိုဆိုလိုတာမဟုတ်ဘူး။မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတော်လေးအလောကနဲ့ပတ်သက်ပြီးတော့ဘဝနဲ့ပတ်သက်ပြီးတော့တစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့ဟုတ်လား။နောက်အကျိုးရှိရာရှိကြောင်းတရားတွေကိုအများကြီးအကြံဉာဏ်ဘဟုတုတ္တများတာ။အဲ့ဒါကိုတုတ္တရတနာလို့ခေါ်တယ်။တုတ္တဥစ္စာလို့ခေါ်တယ်။ဒါကလည်းပဲအလွန်မှတန်ဖိုးရှိတယ်လို့ပေးတဲ့ဘုရားတော်ကလည်းနားလည်ဖို့လိုတယ်။ဘောဆိုလောကကြီးမှာဟုတ်ဦးဇင်းတို့လူတယောက်ကောင်းတာလုပ်တယ်ဆိုးတာလုပ်တယ်ဘာကြောင့်ကောင်းတာလုပ်တယ်လဲဘာကြောင့်ဆိုးတာလုပ်တယ်လဲဘာကြောင့်ကွဲပြားသွားတယ်လဲနော်ကောင်းတာလုပ်တဲ့လူကကောင်းတာလုပ်တဲ့နယ်ဆိုတဲ့အသည့်နော်မကောင်းတာလုပ်တဲ့လူကမကောင်းတာမလုပ်တဲ့ဘူးဆိုတဲ့အသည့်မရှိအသည့်ရှိခြင်းမရှိခြင်းကပဲပြည့်တယ်ကောင်းမှုလုပ်ခြင်းနော်မကောင်းမှုကိုလုပ်ခြင်းဆိုတဲ့နေရာမှာအဓိကကြိုးကန်သွားတယ်ဆိုတာမတင်ရှားဘူးလားကျိုးကျင်တာကကိုတိတယ်လို့လုံးကြတာကိုမှန်နေတယ်လို့လုံးကြတာအဲ့လူတွေရဲ့ကံတရားကိုဘယ်ဟာကအဓိကချုပ်ကံကြီးလုံးဆိုတော့ကံတရားဆိုတာအလုပ်ကိုပြောတာနော်လူတွေရဲ့ကံတရားကိုဘယ်သူကအဓိကချုပ်ကံဆိုတော့သူ့ရဲ့အသိဉာဏ်ရှိခြင်းမရှိခြင်းကချုပ်ကံနေတယ်နော်တူတူပြောရရင်တော့သိခြင်းကကောင်းမှုဖြစ်အောင်နှိုးဆွတယ်ပေါ့သူအဓိကအလုံးအကြောင်းတရားအခြေခံကြတယ်မတိခြင်းကမကောင်းမှုပြုတဲ့နေရာမှာအလွန်အခြေခံရတဲ့အကြောင်းတရားဒါကြောင့်ဦးဇင်းတို့ဝိသဗိခဝေကုသလာဏံဓမ္မနံတမပတိယနော်ဝိသဗိခဝေပုပ္ပင်္ဂမကုသလာဏံဓမ္မနံတမပတိယအတိညာဏ်ဒီကောင်းမှုအာလုံးလို့ရရှိသွားကောင်းဆောင်မြတ်စွာဘုရားဟောတယ်အဲ့လိုပဲဝိသဗိခဝေပုပ္ပင်္ဂမအကုသလာဏံဓမ္မနံတမပတိယမတိမှုကတော့မကောင်းမှုအာလုံးလို့ရရှိသွားကောင်းဆောင်လို့ဟောတယ်ဒါဥစ္စာတို့ကောင်းမှုဆိုတဲ့အလုပ်ကိုဘယ်သူကောင်းဆောင်ဆိုတော့အတိ။မကောင်းမှုကိုကြတော့မတိမှုကကောင်းဆောင်။ အဲ့ဒါမကောင်းမှုကတော့ဆင်းရဲဒုက္ခအမျိုးမျိုးကိုဖန်တီးမှာကောင်းမှုကတော့ချမ်းသာဒုက္ခအမျိုးမျိုးကိုဖန်တီးမှာအဲ့လို့ဆိုရင်ဒီအသိရှိခြင်းမရှိခြင်းဟာအလုံးမအရေးပါလေလို့ဆိုနိုင်မို့လားဒီအဲ့ဒီအသိရှိခြင်းမရှိခြင်းကိုနောက်ထပ်ဒကာဒမတို့အရင်တို့ဒီလိုကကြီးကျယ်တဲ့အကြောင်းထောက်ပံ့ဖြစ်နေပြန်တယ်ဆိုတော့ဒီဒေသနာတော်တွေကိုသိခြင်းမသိခြင်းအကြမ်းမြင်ဘုဟုတ္တများခြင်းမများခြင်းဆိုတာကထပ်ပြီးတော့အကြောင်းတရားတည့်ရအနေနဲ့ပိတပေါင်းတော်ကတော့ဖြစ်စေနေတာမရှိဘူးလားရှိတယ်။ဒါကြောင့်ဦးဇင်းတို့တချို့ပညာဉာဏ်ကြီးကြတဲ့ပုဂ္ဂိုလ်တွေရှိရနော်။စာကောင်းပေကောင်းတွေကိုဖတ်ရမယ်။စာကောင်းပေကောင်းတွေဉာဏ်ပညာကိုအဓိကခြေလှယ်တယ်။ဉာဏ်ပညာတွေကိုယ့်ရဲ့လုံရက်ကိုအဓိကခြေလှယ်တယ်။ကိုယ့်ရဲ့လုံရက်ကပဲကိုယ်ဘာဖြစ်သွားမလဲဆိုတာကိုအဓိကဟောဖန်တီးနေတယ်လို့ဆိုနိုင်မလား။ဆိုနိုင်တယ်။ဒါကြောင့်ဒီတုဒ္ဒဆိုတာအလွန်မှအရေးပါတယ်ဆိုတာမထင်ရှားဘူးလား
။
ထင်ရှားတယ်။ဒါကြောင့်မြတ်စွာဘုရားရဲ့တရားဒေသနာတော်တွေနော်ဒါကတော့ချမ်းသာကြောင့်တရားတွေဒါကတော့ဆင်းရဲကြောင့်တရားတွေဒါကတော့ဆင်းရဲလာတဲ့ဒီဘဝဒုက္ခဘုကလွတ်မြောက်ရလွတ်မြောက်ကြောင့်တရားတွေလို့အဲ့ဒါလို့မြတ်စွာဘုရားဟောတဲ့တရားတွေကိုဒါကမှတော့ဦးရှင်တို့အများကြီးသိအောင်ကြားကုန်တာဝရှိအောင်ကြိုးစားအထုထားကြဖို့မလိုဘူးလားလိုပါရဲ့ဓမ္မသာနဲ့သုတ္တဆိုတဲ့ဥစ္စာပစ္စည်းနဲ့ပြည့်စုံကြတယ်၅မျိုးရှိပြီနော်ဒီနောက်ဦးရှင်တို့၆ခုမြောက်ဥစ္စာပစ္စည်းကတော့စာကားတဲ့စာကားဆိုတာဘာလို့ဆိုတော့ဆွန့်လွတ်ခြင်းပေါ့နော်ဆွန့်လွတ်ခြင်းတရားဒါနတရားလို့အကျဉ်းချုပ်မှတ်မယ်ဆိုရင်လည်းမှတ်လို့ရပါတယ်သူတို့စာကားဆိုရင်တော့ပို့ပြီးတော့ကျေပြန့်သွားတယ်လို့ဥစဉ်ကတော့ထင်တယ်တော့စာကားဆွန့်လွတ်နိုင်တယ်အပစ္စည်းဥစ္စာတွေမကောင်ဘူးငါကိုရရဲ့အခွင့်အရေးကိုဆွန့်လွတ်တာရှိတယ်ဟုတ်လားအဲ့ဒီလိုကျေပြန့်သွားတဲ့သဘောကိုမဆောင်ဘူးလားစာကားနော်အေးဒါပေမဲ့လို့စာကားကိုဒီပဲဖွင့်တဲ့နေရာမှာဒီလက်ကိုအမြဲတမ်းစိတ်ကြောတာလေပြီးလို့ရင်ဆိုတဲ့သဘောနဲ့ပေါ့ကိုယ့်ရဲ့စိတ်နှလုံးမှာနှမျိုးဝင်တူခြင်းဆိုတဲ့အညစ်အကြေးမဖုံးလွှမ်းစေရဘူးဟုတ်လားပြီးမယ်ပြီးမယ်ဆိုတဲ့စိတ်နဲ့နှပစ္စည်းဥစ္စာတွေကိုခွဲခြားဝေမှန်ပြီးတော့ပြီးနိုင်တဲ့သဘောပေါ့နော်ဟိုဦးဇင်းတို့တူတူပြောရလို့ရှိရင်တော့စာကဆိုတာကတကယ်တမ်းကတော့ဟိုဒီပစ္စည်းဥစ္စာတွေရဲ့အပေါ်မှာတတမမောမှုကင်းခြင်းရင်ဒါလက္ခဏာတစ်မျိုးလို့လည်းမဆိုနိုင်ဘူးလားဆိုနိုင်တယ်ပြီးတော့ဒီလိုပေးကမ်းလိုက်တယ်ဆွန့်ကျဲလိုက်တဲ့အတွေ့အကြုံတစ်ဖက်လူမှလည်းပဲအများကြီးအကျိုးရှိသွားတာမရှိဘူးလားရှိတယ်။ဒါကြောင့်ဒီလုံရက်တည်မြင့်မြတ်တဲ့လုံရက်တစ်ခုဆိုတာကတော့အလွန်မှထင်ရှားတယ်။ဒါကြောင့်မြတ်စွာဘုရားကတတ္တဝါတွေဟာတဲ့ငါလောက်တာပေးကမ်းဆွန့်ကျဲခြင်းရဲ့အကျိုးကိုသိရမယ်ဆိုလို့ရှိရင်မပေးဘဲနဲ့စားကြမှာမဟုတ်ဘူး။နော်နောက်ဆုံးသမဲလူကိုတော့မပေးဘဲနဲ့စားကြမှာမဟုတ်ဘူး။အခုတော့ငါလောက်ဒါနရဲ့အကျိုးဆွန့်ကျဲခြင်းရဲ့အကျိုးကိုမသိတဲ့အတွက်ကြောင့်မစ္စရိယဆိုတဲ့ဝင်တိုခြင်းအညစ်အကြေးတွေကလည်းသူတို့ရဲ့စိတ်နှလုံးမှာပုံလွှမ်းနေတယ်အဆရှိတဲ့ဖြစ်မြတ်စွာဘုရားဟောတာလည်းမရှိဘူးလားရှိတယ်ဒီနေ့မှာဦးဇင်းတို့ပြည်သက်ကောင်းတော်ကောင်းတို့ဘာကြောင့်လူတွေဟာစာနာဆိုတဲ့ဆွန့်လွတ်ခြင်းပေးကမ်းခြင်းကိုဟိုရင့်ရင့်ရဲရောလူအများစုကမပြုတ်နိုင်ကြသလဲလို့ပြောပေးလိုက်ရင်ကုန်သွားမှာဆိုတာပေါ့နော်ဟုတ်လားအမှန်စင်စစ်ဟုတ်တယ်ပြောရရင်ပြီးလိုက်ရင်ကိုယ့်အတွက်ဆုတ်ယုတ်သွားမယ်မကောင်းမင်းများဖြစ်သွားမလားဆိုတဲ့အတွေ့အရှိဟုတ်လား
ရှိပါတယ
်ရှိတယ်အဲ့ဒါပြီးလို့သာတကယ်လို့မကောင်းဘူးဆုတ်ယုတ်သွားမယ်ထိခိုက်သွားမယ်ဆိုရင်ဘုရားကပြီးလို့ပြောစရာအကြောင်းမရှိဘုရားကတတ္တဝါတွေကိုကြီးပွားနေခြင်းတာပဲချမ်းသာနေခြင်းတာပဲအကောင်းဆုံးဖြစ်စေခြင်းတာပဲဟုတ်လားဘာကြောင့်မြတ်စွာဘုရားကပြီးလို့ပြောပြီးရင်အကျိုးရှိလို့ပြီးခိုင်းတာဒါကိုလည်းပဲဒကာတော်တို့အရှင်တို့မြတ်စွာဘုရားရဲ့ဒီတိတော်ကိုမြင်တော်မူတဲ့ဉာဏ်ကိုယုံကြည်သောအဖြစ်နဲ့ပဲပေးသင့်တယ်လို့ထင်တယ်။ဟုတ်လား။ဆိုကြပါစို့မြတ်စွာဘုရားလက်ထက်ကတရားစစ်တင်တာပဋိကမြတ်စွာဘုရားကိုမေးတာတခုရှိတယ်။မြတ်စွာဘုရားတဲ့ပေးကမ်းဆွန့်ကျဲခြင်းရဲ့အကျိုးကျေးဇူးကိုအခုလက်တွေ့မြင်အောင်ပြလို့ရသလားတဲ့။သိနိုင်သလားမြင်နိုင်သလားတဲ့။ဟိုနောက်ဘဝကျမှဘာတွေရမယ်ညာတွေရမယ်ဆိုတာမျိုးကိုသူကြီးပဲမေးတာမဟုတ်။အခုလောလောဆယ်မြင်နိုင်သိနိုင်တဲ့အကျိုးကျေးဇူးကိုပြမှာလို့ပြောရတယ်။ပြောတော့မြတ်စွာဘုရားရှိတယ်တဲ့ပေးကမ်းဆွန့်ခြင်းချင်းရဲ့လက်တွေ့မြင်နိုင်တဲ့အကျိုးကျေးဇူးရှိတယ်။အဲ့ဒါဘာလို့ဆိုတော့ဘုရင်တို့အချင်းချုပ်ပြောရရင်တော့အများချစ်အပ်သူမြတ်တို့ချင်းကောင်းတဲ့ကြွယ်ကွဲလေဝင်ရဲ့နော်ပေးကမ်းဆွန့်ခြင်းပဲဆိုလို့ရှိရင်တပါးသောသူရဲ့မေတ္တာကိုရအောင်နော်အများချစ်အပ်နောက်သူမြတ်တို့ချင်းတဲ့နော်သူတော်ကောင်းတွေဟာပေးကမ်းဆွန့်ခြင်းမှုရှိတယ်တရားတရားနဲ့ပြည့်စုံတဲ့ပုံကိုယ်ရဲ့အထက်မှာပဲအရင်ချင်းကလည်းသဘောရှိတယ်ဒါကြောင့်ဒီလိုကောင်းတရားကိုသိပြီးတော့ချမ်းသာတဲ့ချမ်းသာမှန်ကိုရနိုင်တယ်ပေါ့ဆိုလိုလားအများချစ်အပ်သူမြတ်တို့ချင်းကောင်းတဲ့ကြွယ်ဒီလိုကသိပြီးတော့ရေရောတာပဲသူ့ကြောင့်လူတွေအများကြီးအကျိုးရှိတာပဲအဆရှိတဲ့ဖြစ်ဂရင်းကောင်းဖွက်တယ်နော်
ပြီးတော့ပွဲတယ်ဝင်ရင်ပြိပတ်ချာရောက်ပြီဆိုရင်နှမျိုးဝင်တိုးတဲ့လူနဲ့ရဲရောတဲ့လူဟာမတူဘူးဟုတ်လားဥပိုင်ဆိုင်မှုကိုသူများဝင်နိုင်ညံ့နိုင်တဲ့လူဟာအလုံးမမြတ်တပန်းပွင့်တယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဟုတ်လားဒါလူတိုင်းသိနိုင်တဲ့ပေကန်းဆိုခြင်းချင်းရဲ့အကျိုးကျေးဇူးပဲအငါးခုမြောက်အကျိုးကျတော့မြတ်စွာဘုရားကဟောလို့ဆိုတော့သိပြီးတဲ့နောက်မှာကောင်းရမြတ်ရာကိုရောက်နိုင်တယ်ပေကန်းဆွန်ကျေးလဲရလာသည်စိတ်နှလုံးကိုအလုံးမကြည်လင်စေတယ်အဲ့ဒီကြည်လင်တဲ့စိတ်ဒီကောင်းမြတ်တဲ့ဘဝကိုပို့နိုင်တယ်အဲ့ဒါလို့မြတ်စွာဘုရားဟောတော့တရားစစ်သူကြီးကဘာပြောလဲဆိုတော့မြတ်စွာဘုရားတဲ့ရှေ့လေးဘဝကိုတော့တပည့်တော်လက်တွေ့မှုလို့ယုံပါနေတဲ့နော်ဒါပေမဲ့သိပြီးတဲ့နောက်လက်ပြည်ကိုရောက်မယ်ဆိုတဲ့စကားကိုလည်းပဲတပည့်တော်မယုံမှုယုံနေတဲ့အဲ့ဒါကြတော့ဘာလို့ယုံမှုဆိုတော့ယေရှုဗျာရဲ့တပ်ပင်ယူတဉဏ်ကိုယုံသောအဖြစ်တပည့်တော်ယုံပါလေ။ဟောသူအဲ့လိုပြောသွား။ဟုတ်လား။ဒါကြောင့်ပိဿပေါင်းသူတော်တို့ဒါနရဲ့အကျိုးကျေးဇူးကိုကိုတိတလောက်ကလေးနဲ့ပဲတိတလောက်နဲ့ယုံလိုက်ရမယ်။ကိုမတိနိုင်တဲ့နည်းပဲကိုလည်းအော်ယေရှုဗျာမကောင်းမင်းနဲ့တော့မတိုက်တွန်းပါဘူးလို့ယေရှုဗျာကိုယုံသောအဖြစ်နဲ့ယုံလိုက်ရမယ်။အာမလား
။ဟုတ်ပါဘ
ူး။ဟေးအဲ့လိုစွန့်နိုင်ရင်စွန့်နိုင်တယ်လို့ဒါပိဿပေါင်းသူတော်တို့ကိုမဥစ္စာပစ္စည်းပိုင်ဆိုင်မှုများလာတယ်ဆိုတဲ့အဓိပ္ပာယ်။ဒီနေရာမှာဦးဇင်းတို့ဘုရားကဆောင်ကျဲလို့ကုံသွားမယ်မျက်နှာသွားမယ်ဆုံးရှုံးသွားမယ်လို့ထင်တာလေဥတုတဲ့သဘာဝရှိတတ်တာပေါ့နော်ဒါပေမဲ့တကယ်လက်တွေ့မှာတော့အဲ့လိုမဟုတ်ဘူးဘုရားရှင်တို့ရသော်ဗျာရံမုံများစွာခြံခြံပြီးတော့နောက်ငတ်မုတ်ခေါင်းပါတဲ့နေရာတစ်ခုကိုရောက်သွားတော့အဲ့ဒီမှာနိဒ္ဓာနာတဗုဒ္ဓရဲ့တပည့်တစ်ယောက်ကရသော်ဗျာကိုသွားပြီးတော့ဝါဒတိုက်ပွဲဆင်နွှဲတဲ့သဘောမျိုးနဲ့သွားပြီးတော့မိငုံထုတ်တာရှိတယ်ရံဘောဓမာတဲ့တဲ့ဟာမဟာကရုဏာရှင်တတ္တဝါတွေရဲ့ပုံမှာအလွန်တနာကျင်တယ်လို့နာမည်ကြီးတယ်။အဲ့လိုမဟာကရုဏာရှင်လို့နာမည်ခံထားပြီးကမှအစာရည်သာငတ်မုတ်ခေါင်းပါတဲ့ကာလကြီးမှာဒီလောက်ယဟန်သင်္ကာများစွာချင်ရင်ပြီးတော့ဒီနေရာကိုရောက်လာတာလူတွေကိုတနာရရောက်တနာတယ်။အဲ့တော့မြတ်စွာဘုရားကယုတိရဲ့တခဏချင်းအတွင်းမှာပဲနောက်ပုဗေဒီဝါသာလူတိအပင်ခြင်းနဲ့ပြီးခဲ့ပြီလားဘဝတွေဘဝတွေကိုကဘာတွေကိုပြန်ပြီးတော့စဉ်းစားကြည့်တယ်ဆင်ခြင်ကြည့်တယ်လို့ဆိုတယ်ပြပြခြင်းပဲအဲ့တော့မြတ်စွာဘုရားကအဲ့ဒီကားကြီးကိုမှပြောတယ်ဆိုတော့ငါတဲ့အခုပဲစဉ်းစားပြီးတော့ဆင်ခြင်ပြီးတော့ကြီးလိုက်တယ်။ဟောဒီလွန်ခဲ့တဲ့92ကဘာမဒီကာလအတွင်းမှာဒီလိုတစုံတယောက်မှကိုလှူလို့ပေးလို့နော်ဆင်းရဲသွားတယ်လို့နှောင့်သွားတယ်လို့တယောက်မှမရှိဘူးမတွေ့ရဘူး။ပေးလို့လူလို့ချမ်းသာသွားတာကိုပဲငါတွေ့ရတယ်။ဒါပေမဲ့ဒီနေပေါင်းရှင်တို့ပေးတယ်ဆိုတာလည်းပဲကိုယ်ပမာဏကိုကိုတော့တည်မှုလိုတာပေါ့နော်။ဒီလိုကဂုံကိုရခြင်းနာနဲ့ကြောကြမှုကိုရရှင်တာနဲ့နော်ဘာမှသိပြီးတော့အိဗယ်မရှိဘဲနဲ့အကုန်ကြခံရတာလေးနဲ့ရှိတယ်အဲ့လိုမျိုးကတော့ထိခိုက်နိုင်တာရှိတယ်နော်သိပြီးတော့အကျိုးမရှိဘဲနဲ့နော်ဟောတလွဲဆန္ဒတွေထားပြီးတော့နော်မလုပ်နဲ့မလုပ်ထိုက်တာကိုလုပ်ချင်းတစ်မျိုးလို့တောင်းဆိုနိုင်ပါတယ်တချို့ဆိုရင်လည်းဘာသာရေးကိုအကြောင်းပြုပြီးတော့နော်အကုန်ကြခံရတဲ့နေရာမှာဘာမှအိဗယ်မရှိတာလေအများကြီးရှိတာဒါပေမဲ့ဘာလို့တော့လို့နားလည်နိုင်နိုင်မယ်လို့အရှင်းထင်ပါတယ်နော်ဒီတကယ်စစ်မှန်တဲ့စေတနာတရားနဲ့တကယ်အကျိုးရှိအောင်စွန့်ကြဲခြင်းကတော့ဘလောက်ပဲစွန့်စွန့်စွန့်နိုင်နေလေဒါကောင်းနေနေပါပဲဒီစေတနာကကိုယ့်ကိုအကျိုးပေးမှာပဲဟုတ်ရဲ့လားဒါကြောင့်ပြည့်တဲ့ဘုရားတော်တို့နောက်6ခုမြောက်ဒီစာကဆိုတဲ့ဥစ္စာကိုလည်းပဲအများကြီးပိုင်အောင်ကြိုးစားကြရမယ်ပေါ့နောက်အရှင်တို့9ခုမြောက်ဥစ္စာပစ္စည်းတဲ့9ခုမြောက်ဥစ္စာပစ္စည်းကဘာလို့ဆိုတော့ပညာတရားအဲ့ဒီပညာဆိုတာဘာကိုပြောတာလို့ဆိုတော့တဲ့မြတ်စွာဘုရားကဒီယုတ်တဏ္ဍတ္တရဲ့ဖြစ်ပေါ်လာမှုပျက်စီးသွားမှုကိုမှန်မှန်ကန်ကန်သိနိုင်မြင်နိုင်တဲ့ဉာဏ်ကိုဒါပညာလို့ခေါ်တယ်တဲ့နော်အရိယာယအိမတန်ဖြူစင်တဲ့နိဗ္ဗိဓိကာယကိလေသာကိုဖောက်ဖွဲပြစ်နိုင်တဲ့တမ္မာဒုက္ခခယာယဒုက္ခကိုကောင်းစွာကုန်ခန်းသွားစေနိုင်တဲ့အစွမ်းရှိတဲ့ပညာလေပညာကိုအဲ့လိုဂုံပြူတာเนาะပညာဟာဖြူစင်တယ်ကိလေသာကိုဖြည့်ဆည်းနိုင်တဲ့အစွမ်းရှိတယ်ဒုက္ခကိုကောင်းစွာကုန်ခန်းသွားစေနိုင်တဲ့အစွမ်းတတိလည်းရှိတယ်တဲ့ဒါကြောင့်မိတ္တဘောတရားတော်တို့ခန္ဓာရဲ့သဘောတဘာဝအမှန်ဖြစ်တယ်မမြင်ခြင်းသဘောဆင်းရဲခြင်းသဘောเนาะအဆုမယမပိုင်သာခြင်းသဘောဒီသဘောဝဒီလက္ခဏာတွေကိုအမှန်တိုင်းသိခြင်းဆိုတဲ့ပညာတရားဖြစ်အောင်ကြိုးစားရမယ်ဟုတ်လားအဲ့ဒီပညာဖြစ်ပြီဆိုရင်ဒိဋ္ဌိဝတ္တံဒုက္ခဝိရတိတောဒုက္ခဝိရတိအဝိဘာတောအနုပါယတောအပိလာဟောကာယတဗေဒာသူကတိပရမရဏကာယတဗေဒာပရမရဏယသူကတိနော်ဟောပညာရဲ့အကျိုးကျေးဇူးကိုမြတ်စွာဘုရားလက်တွေ့ကြကြဟောတဲ့အပိုင်းပေါ့ဦးဇင်းကောင်းထဲမှာကိုယ်တော်လေးကိုရွတ်ပြနော်ဒီပညာသာရှိမယ်ဆိုလို့ရှိရင်နော်ဟ ဟောဒီပြစ္ဆကဘဝမှာလေဒိဋ္ဌိဝံဓမ္မေဒီလုံးလုံးစင်မှာကိုပဲသူခေါ်ချဉ္ဉံတန်တာဝိရတိနေရလိမ့်မယ်တဲ့ချဉ္ဉံတန်တာနေရတယ်ဆိုတာဘယ်လိုလုံးဆိုတော့နော်အဝိကတော်လေကိုရုပ်စီရောမပင်မမဲနဲ့အနုပါယတော်လေကိုရုပ်စီရောဘာမှဘုပြင်းပြင်းထန်ထန်ပင်မနာမရှိဘဲနဲ့အေးအေးချမ်းချမ်းပေါ့အပရိလာဟောစိတ်မှပူလောင်တာလေလောင်မြိုက်တာလေဘာမှမရှိဘဲနဲ့တကူလုံးအေးချမ်းပြီးတော့တကယ်ချမ်းသာစေချမ်းသာပါဘူးရပါတယ်လောလောဆယ်လောလောဆယ်ဟုတ်လားယေဘကာယတ္တပေရပရမရဏသူကတိပါဠိကင်္ခာသိပြီးရင်လည်းအဲ့ဒါခေါင်းမြတ်တဲ့ဘဝကိုရလိမ့်မယ်ရောက်လိမ့်မယ်တဲ့ပညာနဲ့ပြည့်စုံလို့ရှိတယ်အဲ့ဒီပညာမရှိဘူးဆိုရင်တော့ဒီပစ္စခဘဝမှာကိုပဲဟောဒုက္ခဝိရတိစဉ်းဉျာဏ်နေရာလိမ့်မယ်ဘလို့စဉ်းရမှာတော့သဝိကတော်ကိုရုံးစိတ်ရောစဉ်းရမယ်နော်ဒီခန္ဓာရဲ့သဘောတဘာဝကိုသိမြင်နိုင်မှုကင်းပြီးတော့ပညာမဲ့ပြီးတော့နေနေတဲ့အခိုက်အတန့်တိုင်းမှာမဖြစ်နိုင်တော့ဆင်းရဲပဲကိုရောစီရောဆင်းရဲပဲဘလို့ဆင်းရဲမလို့ဆိုတော့တာဥပါယတော့အလွန်ပြင်းမှန်းမှုနဲ့တကွာဆင်းရဲပဲတပရိလာဟောတကောလုံးလောင်မြိုက်မှုနဲ့တကွာဆင်းရဲပဲနော်အဲ့ဒါမိသဘောတဘာဝတို့လက်တွေ့နားလည်ကြည့်လို့ရတယ်ဗျတော့ဒီကဓမ္မတော်ဥရှင်တို့တော့ဒီပညာကင်းတယ်ဆိုရင်ဒီအသည့်မရှိဘူးဆိုလို့ရှိရင်နေရတဲ့အခိုက်အတန့်လေးမှာချမ်းသာတဲ့သဘောတိတ်ပြီးတော့မရှိဘူး။အကောအကောဒီတိုင်းနေနေကြမလို့လားနေနေရတာပေါ့ဟုတ်လား။ဒါကြောင့်မိသားစုတို့ကတော့ဒီအသည့်ဒီဉာဏ်ပညာကိုဖြစ်အောင်ရအောင်ယူဆရမယ်ပေါ့။အဲ့ဒီအကောင်းဆုံးဆိုတဲ့ဥစ္စာပစ္စည်းလို့ဆိုနိုင်တဲ့ပညာဥစ္စာပစ္စည်းခုနှစ်မျိုးထဲမှာအဲ့ဒီဥစ္စာပစ္စည်းကအကောင်းဆုံးပဲဟုတ်လား။အဲ့ဒီဥစ္စာပစ္စည်းကိုဦးဇင်းတို့ဗေနီးနဲ့ညာနိုင်လို့ဆိုရင်တတိပဌံတရားကိုအထုချင်းအဖြစ်ရနိုင်တယ်ပေါ့။နောက်ခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းတတိကိုအကြီးအကဲနေရာမှာထားပြီးတော့တိနေအောင်ကြိုးစားအထောက်ပံ့ပေါ့နော်နေရာတိုင်းမှာတိအောင်ကြိုးစားမယ်အခြေတိုင်းမှာတိအောင်ကြိုးစားမယ်အနေထားတိုင်းကိုတိအောင်ကြိုးစားမယ်ဟုတ်လားဒီအဲ့ဒါလိုတရားဓမ္မတို့ကိုရှင်တို့တတိကိုအကြီးအကဲနေရာမှာထားပြီးတော့ခန္ဓာရဲ့သဘောဝတွေကိုဖြစ်တိုင်းဖြစ်တိုင်းသိမယ်ဆိုလို့ရှိရင်ဒီဖြစ်ပေါ်လာတဲ့သဘာဝတရားတွေကပျက်စီးချုပ်ချောက်သွားတယ်ဆိုတဲ့အချက်ကိုသိတဲ့နားနေတဲ့ပညာအလို့လူရှင်းလာပါပဲဟုတ်လားဖြစ်တိုင်းသိမယ်ဆိုရင်ပျက်စီးချုပ်ချောက်သွားတယ်ဆိုတဲ့သဘာဝတရားရဲ့ဒီလက္ခဏာကိုကောင်းကောင်းသိကိုသိမယ်ပေါ့ဟုတ်လားပညာတရားကိုသတိပဋ္ဌာန်ကိုအားထုတ်ခြင်းအဖြစ်ရနိုင်တယ်လို့အလို့ချုပ်ပြောတာပါပဲဟုတ်လားဒီအဲ့ဒီပညာကိုရပြီဆိုတော့မှပျက်စီးဥစ္စာတွေထဲမှာအကောင်းဆုံးကိုရသွားတယ်ပျက်စီးစုံသွားတယ်ပေါ့နော်အေးအဲ့ဒီပစ္စည်းကတကယ်ပိုင်မယ်ဆိုရင်တဲ့ဟောမြတ်စွာဘုရားဟောပုံလေးကိုဆက်ပြီးတော့ပြောမယ်နော်သာတာတဏသီလတဏဟိရိပုတ္တပိယန္တနသုတ္တတဏစသာဘောဇံပညာဝေတ္တမန္တနဥစ္စာပစ္စည်းဆိုတာခုနှစ်မျိုးရှိတယ်ပြောခဲ့ပြီနော်ဟေးယတာဣတိတဏအဋ္ဌိဣဋ္ဌိယပုရိတ္တဝါအတ္တလိတောတိတံအာဟုအမောဟံတတ္တဇိဝိတံဟောအဲ့ဒီပစ္စည်းဥစ္စာခုနှစ်မျိုးကိုတဲ့ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ဘဝဇုဝေဖြစ်ဖြစ်ပိုင်ဆိုင်ခဲ့မယ်ဆိုလို့ရှိရင်ယတ္တဧတိတဏအဋ္ဌိဣဋ္ဌိယပုရိတ္တဝါယောက်ျားဝေဖြစ်ဖြစ်မိန်းမဝေဖြစ်ဖြစ်ဘဝဇုဝေဖြစ်ဖြစ်ဒီပစ္စည်းခုနှစ်မျိုးကိုသာပိုင်မယ်ဆိုလို့ရှိရင်နော်အတ္တလိတောတိတံအာဟုလေအဲ့ဒီပုဂ္ဂိုလ်မစင်ရသောပုဂ္ဂိုလ်မနွမ်းသောမနွမ်းပါသောပုဂ္ဂိုလ်လို့ဆိုရမယ်ဟောဒီပစ္စည်းဥစ္စာခုနှစ်မျိုးပိုင်ရင်မစင်ရတဲ့လူမနွမ်းပါတဲ့လူအမောကတတ္တဇီဝိတံတတအဲ့ဒီပစ္စည်းဥစ္စာခုနှမျိုးကိုပိုင်ဆိုင်သောပုဂ္ဂိုလ်ရဲ့ဇီဝိတအသက်ရှင်ခြင်းဒီအမောကအခြေအနေမဟုတ်ဘူးလေဒီပစ္စည်းဥစ္စာခုနှမျိုးကိုပိုင်ဆိုင်ပြီးတော့ဘဝမှာနေနေတဲ့ပုဂ္ဂိုလ်ရဲ့ရှင်သန်ခြင်းဟာတကယ်အနှစ်သာရရှိတဲ့အကျိုးရှိတဲ့အခြေအနေမဟုတ်ဘူးလေအဲ့တော့ဘိသဘောဆိုတော့တို့ဒီစကားတွေကိုအဖြောင်းလဲပဲနားလည်ရမယ်ဆန့်ကျင်ပဲလည်းနားလည်ရမယ်ပြန်ပြောမယ်နော်ဒီပစ္စည်းဥစ္စာခုနှမျိုးကိုသာပိုင်ဆိုင်ခဲ့မယ်ဆိုရင်ဒီပုဂ္ဂိုလ်ဟာမနွမ်းပါတဲ့ပုဂ္ဂိုလ်မစင်ရတဲ့ပုဂ္ဂိုလ်တကယ်လို့ဒီပစ္စည်းဥစ္စာခုနှစ်မျိုးသာမပိုင်ဘူးဆိုရင်တော့ဆင်းရဲတဲ့ပုဂ္ဂိုလ်နော်မလေးပုဂ္ဂိုလ်လို့ဆိုရရောက်မသွားဘူးလားရောက်ပါလေဟောဒီပစ္စည်းဥစ္စာခုနှစ်မျိုးကိုသာပိုင်ဆိုင်ခဲ့မယ်ဆိုရင်တော့အမောကတတ္တဇီဝိတံသူ့ရဲ့အသက်ရှင်ခြင်းဟာအချင်းကြီးမဟုတ်ဘူးတကယ်လို့ဒီပစ္စည်းဥစ္စာခုနှစ်မျိုးမပိုင်ဘူးဆိုရင်တော့သူ့ရဲ့အသက်ရှင်ခြင်းဟာအချင်းကြီးပဲဆိုတဲ့အဓိပ္ပာယ်ပြောရမရောက်ဘူးလားအေးဒါကြောင့်ဘဝနဲ့ရှင်ပြီးတော့ကိုတွေးတဲ့အတွေးရင်ပေါ့ဟုတ်လားဒေတရာတိဟိရိဥဒ္ဓမသုတ္တစာကပညာဒီဘယ်လိုဟောနေမြင်လို့တဲ့ဥစ္စာပစ္စည်းခုနှစ်မျိုးကိုပိုင်ရင်လူချမ်းသာပဲမပိုင်ရင်လူရှင်းရဲပဲ ဒီခုနှစ်မျိုးကိုပိုင်ရင်ဘဝဒီအတိပဲရှိတယ်အကျိုးရှိတယ်ဒီခုနှစ်မျိုးကိုမပိုင်ဘူးဆိုရင်တော့ဒီလူရဲ့ရှင်သန်ခြင်းဒီအကျိုးမရှိဘူးဒီလိုပြောတာဟုတ်လားအဲ့လိုပြောပြီးတော့မြတ်စွာဘုရားမဆက်အမည်ရှိလို့ဆိုတော့နော်တတမထိုကဲ့သို့အကျိုးအလွန်ရှိသည်ဖြစ်ကြောင်းတတမတတ္တဆတိလင်စပတာဏဓမ္မတတ္တံအလွန်အကျိုးရှိတဲ့အတွက်ကြောင့်ဒီတရားတွေဟာနော်ဘုရားနာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာအစွန်းမာတော်ကိုတရံတရံတော်အောင်မေတော်တန်တော်သူတော်ကောင်းသည်မေလာဝေကြောင်းကျုံမြင်သည်ပညာရှိသည်မြတ်စွာဘုရားရဲ့အစွန်းမာသာသနာကိုအစွန်းမာရအစွန်းမာသာသနာကိုနားလေတဲ့အမှတ်ရတဲ့ပုဂ္ဂိုလ်ဟာတဲ့နော်ဘာကိုကြည့်ဆောင်အောင်ကြိုးစားရမှာလို့ဆိုလို့ရှိရင်တတ်တင်စသရာတရားနဲ့ကြည့်ဆောင်အောင်ကြိုးစားရမယ်တိလင်စတိလတရားနဲ့ကြည့်ဆောင်အောင်ကြိုးစားရမယ်ပတာလင်စလည်းယရဏမြတ်သုံးပါးရဲ့ပုံမှာကြည်ညိုတဲ့စိတ်ကိုရအောင်ကြိုးစားရမယ်။နောက်ဓမ္မဒတ္တနာတရားကိုသိမြင်တဲ့ဉာဏ်ပညာကိုရအောင်ကြိုးစားရမယ်။မြတ်စွာဘုရားဒါညီကုန်းကျုပ်တိုက်တော်တာပေါ့နော်။အေးဒီလိုယေတနာခုနှစ်ပါးရဲ့အကျိုးကြီးလေးကိုသိမြင်နားလည်ပြီးတော့ဒီခုနှစ်ပါးနဲ့ပြည့်စုံအောင်ကြိုးစားကြရလို့တိုက်တွန်းတယ်လို့ပဲမဆိုနိုင်ဘူးလား။ဆိုနိုင်တယ်။ဒါကြောင့်ပြည့်စုံပေါင်းတော်တို့မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်ကိုအမှတ်ရလေဆိုရင်တတိယလေဆိုရင်အောင်းနေပြီလေဆိုလို့ရှိရင်နော်တတ္တသီလပတာရာဓမ္မတတနာလို့ဆိုလေအတိတရားကြီးပြည့်စုံအောင်ကြိုးစားရပဲမြတ်စွာဘုရားအလိုဟုတ်အဲ့တော့ဘုန်းကြီးတို့ဒီနေရာမှာဒီကုန်းချုပ်ဟာဆက်ပြီးတော့ပြောရင်တော့ဆိုတော့ဒီသူတော်ကောင်းတရားကြီးပြည့်စုံအောင်ကြိုးစားပြီးတဲ့နောက်မှာလည်းပဲဘာလိုလာတော့ဆိုတော့ကောင်းနေဆိုတာကိုအကြောင်းပြုပြီးတော့မမတက်ဖို့ဒါလေးကိုဘုရင်တို့နည်းနည်းပြောခြင်းနဲ့ဟုတ်လားဆိုကြပါစို့တချို့ကိုယ်ကတိလရှိတယ်တိလရှိတဲ့အတွက်ကြောင့်တိလမရှိတဲ့လူကိုမထင်မဲ့မြင်ပြတာလည်းရှိတယ်အထင်သေးတာလည်းရှိတယ်ကိုတိလရှိတာကိုပဲကိုကမာနကြီးတဲ့အကြောင်းတစ်ခုအနေနဲ့မှတ်ယူပြီးတော့ငါတို့လည်းအများကြီးတာလေဆိုပြီးမောက်မာတာမျိုးရှိတယ်ကိုကဘာဝနာတရားကိုကြိုးစားအထုတ်တယ်အဲ့ဒါလိုအထုတ်တဲ့အတွက်ကြောင့်ကိုပဲဘာဝနာတရားနဲ့ကင်းတဲ့ပုံစံတွေကိုအထင်မြင်သေးတယ်မထင်မဲ့မြင်ပြတယ်သူတို့ဘာမှမသိဘူးဆိုပြီးတော့အဲ့ဒါလိုကိုကိုကိုဘဝင်ရှိတယ်အဲ့ဒါမကောင်းဟုတ်လားကောင်းလို့လို့လို့ကောင်းလို့လည်းပဲမာနမကြီးဘူးအထင်မရောက်ဖို့လည်းမလိုဘူးလားမြတ်စွာဘုရားရဲ့တရားကအလွန်ကြီးဆုံးတယ်နော်ဒကာကြီးမိုက်ပြကောင်းတယ်ဆိုတာလောက်နဲ့နော်ကျင့်နဲ့နေသေးတာမဟုတ်ကောင်းခြင်းကြောင့်ထပ်ပြီးတော့မကောင်းတာတွေဖြစ်မလာဘူးလို့သိတယ်ဟုတ်ရဲ့လားအေးဒီနေမှာဦးရှင်တို့ဘာကိုပြောရင်တော့ဆိုတော့ဘုရားရှင်တို့ပေးတဲ့ဘောင်တရားတို့အားလုံးကြားဖို့ပါလေဗျာဟတ္တကအာလဝကဆိုတာနော်အာလဝကချုပ်ခန်းထဲမှာနော်အာလီဘယင်ကသူ့ရဲ့သားလေးကိုဘလူးဖို့ပေးရတာသိရပေါ့လားအေးနောက်မြတ်စွာဘုရားရဲ့ဂုဏ်ကြီးသူကြောင့်အာလဝကဘလူးလေးအကျွတ်တရားရပြီးတော့အဲ့ဒီကလေးလေးကိုမြတ်စွာဘုရားကလှူလိုက်အဲ့တော့မြတ်စွာဘုရားကမင်းကြီးကိုပြန်ပေးတယ်မင်းကြီးနေလက်ကနေဘလူးလက်ဘလူးလက်ကနေဖရားလက်ဖရားလက်ကနေမင်းကြီးလက်အဲ့လိုလက်အပြောင်းအပြောင်းပြောနေပြောင်းနေလို့အဲ့ဒီမင်းသားလေးကိုဟတ္တကနဲ့နာမည်ပေးတယ်နော်အဲ့ဒီဟတ္တကဆိုတာရှိတယ်အဲ့ဒါသူကတကယ်အရိယာပုဂ္ဂိုလ်ကြီးဖြစ်တဲ့နောက်ဟထကကနောက်ဣတိရတ်တော်ရတယ်ဘယ်နေရာမှာဣတိရတ်ရလို့ဆိုတော့ဦးရှင်တို့သင်္ဃဟာတရားနဲ့လောကကြီးကိုချီးမြှောက်တဲ့နေရာမှာအဲ့ဒီဟထကကဣတိရတ်ရတယ်သင်္ဃဟဆိုတာလောကကြီးကိုချီးမြှောက်တတ်တဲ့တရားတွေပေါ့ဣတိရတ်သိမှာပါနောက်သင်္ဃတရားဘယ်နှပါးရှိတယ်လို့ကြားဖို့လို့၄ပါးနော်လောကကြီးကိုချီးမြှောက်ဖို့ချီးမြှောက်နည်း၄မျိုးလို့လည်းပဲအကျဉ်းပြောလို့ရတယ်နောက်သူကဘယ်လိုလောကကြီးကိုချီးမြှောက်လဲဆိုတော့အိုးရှင်တို့ဒါနာတဲ့ပေးကမ်းမှုကိုကြိုက်တဲ့ပုဂ္ဂိုလ်ကိုသူကပေးကမ်းတယ်။နောက်ပြီးတော့ပေးရဝိဇ္ဇာတဲ့ချစ်ဖွယ်စကား၊တာယာဖွယ်စကား၊နားချမ်းသာတဲ့စကားအကျိုးရှိတဲ့စကားဒီလိုစကားကောင်းတွေကိုမြင်လို့တဲ့ပုဂ္ဂိုလ်ကိုသူကစကားကောင်းကိုပြောပြတယ်။ပေးရဝိဇ္ဇာနော်ချစ်ဖွယ်စကားနောက်ပြီးတော့ရှင်တို့အဋ္ဌစရိယတဲ့သူ့ရဲ့အကျိုးစီးပွားကိုဆောင်ရွက်ပြီးမှကြိုက်တဲ့ပုဂ္ဂိုလ်ကိုအဲ့ဒီပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးလိုက်တယ်။ဒါအဋ္ဌစရိယ။နောက်ရှင်တို့တမာနတ္တတာကိုယ်နဲ့တန်းတူထားပြီးတော့ကျင့်သုံးမှကျင့်တဲ့ကြိုက်တဲ့ပုံစံတွေကိုကိုယ်နဲ့တန်းတူထားပြီးတော့ဆက်ဆံတယ်ပြောဆိုတယ်ပေါင်းသိမ်းတယ်ဒါဥစဉ်တို့အချက်များဖြင့်ဒါသင်္ခါတရား၄ပါးပဲဒါနရဲ့ပေယဝိဇ္ဇရဲ့အဋ္ဌစရိယရဲ့တမာနတ္တရဲ့ဟုတ်လားဟေးအဲ့ဒီလိုဥစဉ်တို့သင်္ခါတရားနဲ့လောကကြီးကိုချီးမြှောက်တဲ့နေရာမှာဒီအဋ္ဌကကဣတရေယအဲ့တော့တခါမှာတော့မြတ်စွာဘုရားအာလူကြီးမျိုးကိုအမိပြုပြီးတော့တင်းသုံးနေတော့ရဟန်းတွေကိုဘာမင်းရှိလို့ဆိုတော့ချက်သားတို့တဲ့အဲ့ဒီဟဋ္ဌကအာလဝကဟာ အဩဝေယကောင်းတဲ့ဂုံခုနှမျိုးနဲ့ပြည့်စုံတယ်တဲ့အဲ့ဒီဂုံခုနှမျိုးကဘာလို့ဆိုတော့နံပါတ်1အဲ့ဒီဟာထကဟာစေတနာမြတ်သုံးပါးနဲ့ကံကံရဲ့ကျိုးပေါ်မှာအလွန်ယုံကြည်မှုပြင်းထန်တဲ့တရားတရားလေးဟူသောဥစ္စာပစ္စည်းကိုပိုင်တယ်တဲ့သူမှတရားတရားရှိတယ်နောက်အဲ့ဒီဟာထကကကိုယ်ချစ်သီလလည်းပဲပြည့်စုံတဲ့လုံးဝတန်ရှင်းတဲ့စင်ကြယ်တဲ့တီလဆိုတဲ့ဥစ္စာလည်းရှိတယ်ပေါ့နောက်အဲ့ဒီဟာထကကမကောင်းမှုကိုပြောရပြုရလုပ်ရမှာတွေးရမှာကိုရှက်တဲ့သဘောကြောက်တဲ့သဘောဟိရိမုတ္တပဆိုတဲ့ဥစ္စာပစ္စည်းကိုလည်းပိုင်ဆိုင်တယ်တဲ့နောက်အဲ့ဒီဟာထကဟာတုဒ္ဒယေရဏတုဒ္ဒဥစ္စာလို့ဆိုရဲမြတ်စွာဘုရားရဲ့တရားရှင်တနာတွေကိုအများကြီးကြားပြီးတုဒ္ဒနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တရားလည်းဖြစ်တယ်တဲ့နောက်အဲ့ဒီဟာထကကစွန့်ကျဲခြင်းဆိုတဲ့စာကဥစ္စာနဲ့လည်းပြည့်စုံတဲ့ပုဂ္ဂိုလ်တရားဖြစ်တယ်နောက်အဲ့ဒီဟာထကကပညာဆိုတဲ့ယုဒ္ဓတန်တို့ရဲ့သဘောတဘာဝကိုအမှန်တည်းသိမြင်သားလေတဲ့ဉာဏ်နဲ့လည်းပြည့်စုံတယ်လို့မြတ်စွာဘုရားကဟာထကကိုဒီဂုံခုနှစ်ပါးနဲ့ပြည့်စုံတယ်ဓာအောဇရာကောင်းတဲ့အနေအထားတည်းရလို့မြတ်စွာဘုရားအမိန်ရှိတယ်။အဲ့လိုအမိန်ရှိတော့ဦးဇင်းတို့ယန္တဘာကဒါကိုစုံစမ်းမယ်ဆိုပြီးတော့နော်တပိတ်သင်္ကန်းယူပြီးတော့နောက်ပါလို့လဲဆိုတော့အဲ့ဒီဟာထကရှိတဲ့အိမ်ကိုသွားတယ်နော်သွားပြီးတော့ဒကာကြီးမြတ်စွာဘုရားကတော့ဒကာကြီးကိုဒီကုံနေနဲ့ပြည်စုံနေလို့ဟောတယ်အဲ့ဒါဟုတ်တလားအရှင်ဘုရားမြတ်စွာဘုရားကတပည့်တို့ဘယ်ကုံနေနဲ့ပြည်စုံနေလို့များဟောလိုက်တာလို့ဟာဒကာကြီးကတတ္တတိလဟိရိပုတ္တပတုဒ္ဒစာကပညာဆိုရင်ဒီဥစ္စာပစ္စည်းတွေနဲ့ပြည်စုံနေတော့အအောင်ကိုလူသားတယောက်ဒကာကြီးကိုအဲ့ဒါမြတ်စွာဘုရားကအမိန့်ရှိရဲ့ဟာအရှင်ဘုရားလည်းအဲ့လိုမြတ်စွာဘုရားအမိန့်ရှိနေဆုံးမှာဘေးမှာဒီလူ့ကြောင့်တယောက်အဝိဖြစ်ဝတ်တဲ့လူပေါ့နော်ဒကာဒကမပေါ့အဲ့လိုလူ့ကြောင့်နေနေရှိသလားတဲ့ဟာဒကာကြီးမရှိဘူးတဲ့ဗျာန်တော်လေးကြီးရှိမှာပဲမြတ်စွာဘုရားမိတ်လာအဲ့လိုဆိုတော်ပါသေးရဲ့ဗျာတဲ့အဲ့လိုဆိုကောင်းပါလေဆိုရတယ်နော်သူ့ရဲ့ဂုံကိုပြောတဲ့နေရာမှာဘေးမှာလူတွေရှိနေတာကို तू မကြိုက်ဘူးလူတွေမရှိတော့ပြောတာကိုတော်ပါသေးရဲ့လို့ပြောအဲ့လိုမြတ်စွာဘုရားရှိရာကိုဒီရန်ကပြန်ရောက်လာတယ်ရောက်လာပြီးတော့မြတ်စွာဘုရားတဲ့တပြည့်တော်ကအဲ့ဒီဒကာကြီးဟာထကအိမ်ကိုရောက်သွားတယ်ရောက်သွားပြီးတော့မြတ်စွာဘုရားကအဲ့ဒီဟာတာဒီလိုအံ့ဖွယ်နေတဲ့ပြည်စုံတဲ့ပုဂ္ဂိုလ်ဖြစ်တဲ့အကြောင်းဟောတယ်လို့တပည့်တော်ကပြောတော့ဒကာကြီးကတပည့်တော်ကိုမေးတယ်တဲ့အဲ့လိုမြတ်စွာဘုရားဟောနေလို့မှဘေးနားမှာဒကာဒကမတွေနဲ့ရှိလားလူ့ကြောင့်နဲ့ရှိလားလို့မေးတယ်မရှိဘူးဆိုတော့မှမရှိရင်ကောင်းပါလေဆိုဗျာလို့ပြောတယ်ဗျာအဲ့လိုမြတ်စွာဘုရားဘာမေးရှိလို့ဆိုရဟန်းတို့တဲ့အဲ့ဒီဟာတကဟာကိုယ်မှာသင်ရှားရှိတဲ့ဒီဂုံကျေးဇူးဒီကုသိုလ်ကောင်းမှုတွေကိုတောင်းသူများသိဖို့အလိုမရှိဘူးလေ။ဒါကြောင့်ရှစ်ခုမြောက်ဟာထကကအလိုနေခြင်းအပိဿဂုံနဲ့ပြည့်စုံတယ်လို့လည်းမှတ်လိုက်ကြတယ်။သောရမဂုံခုနှစ်ပါးအခုနှစ်ပါးဖြစ်သွားရှစ်ပါးနော်။ကိုယ်မှာကောင်းတာတွေရှိနေတယ်၊ကိုယ်ဟာမြင့်မြတ်တဲ့လူတယောက်ဖြစ်နေ။ဒါပေမဲ့အဲ့ဒါကိုသူများမသိစေချင်။အကောင်းပုံမှာအကောင်းဆုံးထပ်ပြီးတော့ဆင့်သွားတယ်လို့ဆိုနိုင်မလား။ဆိုနိုင်တယ်နော်။ဒါကြောင့်မိသက်ကောင်းတဲ့တော်ဟောင်းတို့ကောင်းအောင်ကြိုးစားဖို့လိုတယ်။ကောင်းပြီရင်လည်းပဲမာမာနမတက်ဖို့လိုတယ်ဒီကောင်းတာကြီးကိုထပ်ပြီးတော့ဟိုငါကောင်းတဲ့လူတယောက်ကိုသူများသိသိချင်းနဲ့နော်ဒီအလိုဆန္ဒတကယ်တမ်းကတော့မကောင်းနော်ကောင်းတာကိုလိုချင်တာကတော့ကောင်းတယ်နော်ဒီကောင်းတာကိုသူများသိသိချင်းနဲ့ဆိုတာကြီးကြတော့မကောင်းတော့ဒါတော်တော်နုံညံ့တယ်လို့ဦးဇင်းထင်တယ်ဒီကိစ္စကသိပြီးတော့ကြော်လွှားဖို့မလွယ်ဘူးလို့ထင်တယ်နော်ကောင်းအောင်တော့တော်တော်များများကြိုးတော့ကြိုးစားကြတယ်ဒါပေမဲ့နောက်ဆက်တွဲလေးကအဲ့ဒါကိုလူသိသိချင်းနေဆိုတာလေးကတော်တော်လေးပဲဖေရတာခက်မလို့ထင်ပါတယ်ဟုတ်လားဒါပေမဲ့ဘိဒတ်ပေါင်းစတော်လို့ခက်ပြီမလို့တက်နိုင်ကြရတော့ကြိုးစားဖို့မလိုဘူးလားလို့လည်းနော်ဒီအလိုနေခြင်းဆိုတဲ့ကုံမျက်စောပြအလိုချင်းမနဲ့အလိုကြီးတာမကောင်းပါဘူးဟုတ်လားအေးဒီနေရာမှာဦးဇင်းတို့အလိုကြီးတယ်ဆိုတဲ့ဥစားရဲ့ဆန့်ကျင်ဘက်ကိုပြောမယ်ဆိုရင်အိဗေဒီအများကြီးကျေဝန်းတော့မှာပေါ့နော်ဒီဒါကြောင့်ဘိဒတ်ပေါင်းစတော်ပေါင်းတို့ဒီဥစ္စာပစ္စည်းတွေနဲ့ပြည့်စုံအောင်လည်းပဲကြိုးစားကြရမယ်အထောက်ကျမ်းအပဲအထုပ်ပြီးတဲ့နောက်ပိုင်းမှာလည်းပဲအထိုက်နဲ့ရလာတဲ့အခါမှာဒါတွေကိုအကြောင်းပြုပြီးတော့လူတွေသိပါစေဆိုတဲ့စိတ်မျိုးမရှိအောင်လည်းကြိုးစားအထောက်ရမယ်။အဲ့ဒီကြတော့မှတော်တော်ကြီးပြည့်ပြည့်စုံသွားတယ်လို့ဆိုနိုင်မလား။ဆိုနိုင်တယ်။အဲ့တော့ဦးဇင်းကဒီအကြောင်းအရာလေးကိုဖတ်ရတော့ဒီပြင်းဒီပြင်းကို့မှာထိုက်တဲ့ဂုံအနေနဲ့ပတ်သက်ပြီးတော့လည်းပဲဒီစိတ်ထားမျိုးလေးရှိရင်တော့တော်တော်ကောင်းပါပဲလို့စဉ်းစားမိတယ်ပေါ့နော်။ဒါကဓမ္မတို့ဦးဇင်းတို့လူဆိုတာဟိုအဆိုးတွေနဲ့ဒီတိဆောက်ထားတာကိုအကောင်းနေနေရှိတာဟုတ်လားအကောင်းနေနေချင်းတိဆောက်ထားတာကိုအဆိုးတွေလည်းရှိတာအေးအဲ့တော့ခက်တာကကောင်းပြီဆိုလို့ရှိရင်လည်းပဲအဲ့ဒီကောင်းတာကိုအကြောင်းပြုပြီးတော့အကောင်းတာတွေကဖြစ်တတ်တယ်ဟုတ်ရဲ့လား ဤဒါကိုချက်ပြီးတော့ဒီထားကိုလိုတယ်ဆိုတဲ့အတိတ်ပဲမသိရဘူးလားသိရတယ်။ဒါကြောင့်မိသားပေါင်းတော်ကောင်တို့ဒီကနေ့ဦးဇင်းတို့ဟောသူတော်ကောင်ကြီးမျက်နိုးတဲ့ဥစ္စာပစ္စည်းခုနှစ်မျိုးဒီဥစ္စာပစ္စည်းကိုရှာဖွေနိုင်ရမှသာလေဘဝဒီတကယ်တမ်းမှုရှိမယ်။တော့အချိန်ကြီးအသက်ရှင်တယ်လို့မဆိုနိုင်ဘူးအတိတ်ပဲရှိတဲ့အသက်ရှင်ခြင်းဖြစ်မယ်။ပြီးတော့ဒီဥစ္စာပစ္စည်းကိုပိုင်ဆိုင်မှသာလေတကယ်ချမ်းသာတဲ့လူကျွယ်ဝတဲ့လူလို့ဆိုနိုင်ပေဟုတ်ရဲ့လား။အေးဒါရောက်ပြီတဲ့ပေါင်းတော်ကောင်တို့ရောစိုးကြီးရဲ့လင်္ကာလေးနဲ့ထပ်ပြီးတော့ဦးဇင်းတို့ညီကုန်းချို့ရအောင်နော်စိုးကြီးကပြောထားတော့မှတ်မိသလားဦးဇင်းဒီတန်းတော့ကရုပ်ပြလိုက်တာလေနော်တရားဥစ္စာစုစရာလူမနှမျိုးရှိဟုတ်လားတရားရဲ့ဥစ္စာပစ္စည်းရဲ့ဆိုပြီးတော့စုစရာလူမနှမျိုးရှိလေဟုတ်လားဥစ္စာစုမှုဘုံဆိုင်ခုရံလူဝိုင်း၍ပူရဤတဲ့ဟုတ်လားဥစ္စာတွေဝိုးကြီးစုနေမယ်ဆိုရင်တော့ဥစ္စာပစ္စည်းဆိုတာကလူတိုင်းများတယ်လေအဲ့တော့ဝိုင်းပြီးတော့ထိုးရစိတ်ကြမဲ့ရာတွေကအများကြီးရှိမှာပဲဟုတ်လားအဲ့တော့ဘုရားဆောင်းလျှောက်ရတာတွေထိမ့်သိမ့်ရတာတွေမကျေနပ်ရတာတွေအများကြီးစိတ်တိုင်းမကြတာတွေဒါဖြစ်လာမှာဟုတ်လားဒါကြောင့်ဥစ္စာစုဖို့ဘုံဆိုင်ဖို့ရန်သူဝိုင်း၍ပူရဤနောက်ပြီးတော့ဥစ္စာစုလေဆိုတာရှာလိုက်ရှာလိုက်ကုံသွောလိုက်မောဟိုက်မဆုံးရှိသေးဤအလွန်တဝင်းစားတော့ရားเสียကောင်းတယ်လို့ထင်တာနော်ရှာလိုက်ရလိုက်ကုန်သွားလိုက်မောဟိုက်မဆုံးရှိသေး၏ဟုတ်လားတရားရှာမှကိုယ်ပိုင်ရမုတ်ချချမ်းသာ၏နောက်ခုနကတုန်းကပြောခဲ့တဲ့ဥစ္စာပစ္စည်းခုနှစ်မျိုးကိုတကယ်ရှာလို့ရပြီဆိုရင်တော့အဲ့ဒါဟာကိုယ်ကယ်ပိုင်တယ်အဲ့ဒါကမုတ်ချချမ်းသာပဲနှုတ်ဥစ္စာကမုတ်ချချမ်းသာမဟုတ်ဟုတ်လားနော်ဒါကြောင့်တရားကိုရှာလို့ရတဲ့ချမ်းသာကမှမုတ်ချချမ်းသာနော်ဒါကြောင့်တရားရှာမှကိုယ်ပိုင်ရမုတ်ချချမ်းသာ၏အမောလဲပြီစိတ်အေးစီအနေရှင်း၍ရင့်ကျက်၏ဟုတ်လားနောက်ဆုံးအရိယသူတော်ကောင်းကြီးဒီအဖြစ်နဲ့တကယ်တည်တည်ငြိမ်ငြိမ်ရင့်ကျက်ခြင်းအနေသားမျိုးကိုထိရောက်သွားနိုင်မလားရောက်သွားနိုင်တယ်ဒါမှတရားကိုရှာမှတကယ်အမောပြေလားနော်အေးတရားကိုရှာမှအမောလဲကြည့်စိတ်အေးစီတဲ့နော်စိတ်တကယ်ချမ်းသာမယ်အေးရမ်းမယ်ပေါ့နော်အေးပူလောင်စရာတွေကတော့လောကကြီးမှာတွေ့နေတာပဲဟုတ်လားအေးဒါတွေကိုလည်းပဲဒကာဒမတို့အရှင်တို့တွေနားလည်ထားဖို့လိုတာပေါ့နော်အေးဒါကြောင့်အမောလဲပြီစိတ်အေးစီအနေရှင်း၍ရင့်ကျက်၏တဲ့ကိုယ့်ရဲ့နေတာထိုင်တာတွေလည်းပူပြီးတော့ရှင်းရှင်းလင်းလင်းဖြစ်လာတယ်ပေါ့ဒါကြောင့်စလုံးကြီးတုံးသွားတဲ့စကလုံးလေးတွေကအကုန်လုံးချစ်လက်သိပ်ပြီးတော့အတိပ္ပယ်ကအမတမ်းမှထိရောက်တယ်လို့ဦးဇင်းကတော့ခံစားရတယ်နော်ဒါကြောင့်ပိဋကပေါင်းသူတော်တို့ခန္ဓာဝင်ရှိတဲ့ကြောင့်ပစ္စည်းဥစ္စာလည်းပဲရှားကြရမှာပါမရှားရဘူးလို့မဆိုလို့တို့တော်ဒီတို့တော်ကတော်တော်အတိပ္ပယ်ရှိတယ်ဟုတ်လားဒါဝင်ကြီးရှာနေလို့ညနေအချိန်ကုန်သွားမယ်ဆိုတော့တော်တော်အတိတ်ပဲမဲ့မှာပဲဟုတ်လားဒါကြောင့်ပြတ်ခတ်ပြီးတော့ဒီအတိတ်ဉာဏ်ကိုရှာတဲ့အလုပ်သူတော်ကောင်းတွေမြင်လို့တဲ့ဥစ္စာပစ္စည်းကိုရှာတဲ့အလုပ်ကိုလည်းပဲစူးစမ်းအထောက်အကူမလိုဘူးလားလိုပါတယ်အဲ့လိုစူးစမ်းအထောက်ပြီးတော့ရလာခဲ့ပြီဆိုရင်လည်းပဲဂိုင်းဘယ်သူမှမသိပါစေနဲ့ဟုတ်လားသူများသိเสียမလိုပါဘူးဆိုတဲ့စိတ်ကလေးအပိစ္ဆဂုံပေါ့နော်အလိုနေတဲ့ဂုံကလေးမှထပ်ပြီးတော့ရအောင်မစူးစမ်းနိုင်ဘူးလားစူးစမ်းနိုင်အဲ့ဒါဆိုရင်တော်တော်ပေါင်းပါနော်ပါပါဘုရားဒါကြောင့်ပိဋကပေါင်းသူတော်ကောင်တို့ဒီသူတော်ကောင်ဥစ္စာပစ္စည်းခုနှစ်မျိုးကိုပြည့်စုံအောင်ကျွယ်ဝအောင်ကြိုးစားရမယ်အထောက်အပံ့ပြီးရင်လည်းဒီပစ္စည်းတွေရှိပြီးတော့လည်းမမနာလည်းမကြီးအောင်ကြိုးစားကြရအောင်နော်လောကီဥစ္စာပစ္စည်းမှာမမနာကိုဖြစ်စေတာမဟုတ်ဘူးနော်အေးဦးဇင်းတို့တရားပိုင်းဆိုင်ရာထိုက်တင်တဲ့အရေးတွေရှိရင်လည်းဒါမနာတခါတလေကြီးတတ်တယ်ဟုတ်ရဲ့လားအေးဒါကြောင့်ပိဋကပေါင်းသူတော်ကောင်တို့အဖက်ဖက်ကနေပြီးတော့မလိုရအောင်ဟောတယ်လေမြတ်စွာဘုရားသေးသနာတော်လေးကိုဒကာဒမတို့အရှင်တို့အကံကောင်းလုံးတို့တိခွင်ကြားခွင်နှလုံးသွင်းခွင်ရကြရနော်ဒါကြောင့်ဒီတရားတွေနဲ့အညီကြိုးစားအထောက်လုပ်ပြီးတော့သူတော်ကောင်းတွေမျက်နှိုးတွေဒီဥစ္စာပစ္စည်းခုနှစ်ပါးကိုပိုင်ဆိုင်အောင်ကြိုးစားနိုင်ရတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့အရှင်တို့ဆန္ဒပြုပြီးတော့နော်သူတော်ဥစ္စာခုနှစ်ပါးဆိုတဲ့တရားကိုမြေတံပို့ပြီးဆုံးသင်ရအောင်နော်ဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗတိဝတ္တသဗ္ဗဗုဒ္ဓံတို့ဘာဝိနတရဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗတိဝတ္တသဗ္ဗဓမ္မံတို့ဘာဝိနတရဒုက္ခိဝန္တုတိဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗတိဝတ္တသဗ္ဗဓမ္မံတို့ဘာဝိနတရဒုက္ခိဝန္တုတိတေတုမင်္ဂလတရားနာပိသဗ္ဗံသရာဘောင်းတို့သတ္တအလုံးသောတတဝအနန္တတို့အာသာမမင်္ဂလံလောကိဘဝတရာကောင်းဆိုရမြမင်္ဂလဝဝတိဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတည်းသာမတိဝတမိမိတို့ကမ္မကုမဆောင်ကျနေကြကုန်သောနမိမိတို့ဤမှာဆောင်ကျနေကြကုန်သောနမိမိတို့သာနာမိမိတို့ကမ္မမှာဆောင်ကျနေကြကုန်သောနမြတ်နာကောင်းနာပေါင်းတို့ကလည်းပဲ
ရခဏုကောင်းစွာမတိဆောင်ရှောက်တော်မူနေကြပါစေတည်း။ဒါဘဝရတုဘဝဝေနခေငါဝါလူသေးစုမလပွင့်တော်မူကြတဲ့သုတ္တရဒါဘာပြေရှင်ကိုယ်တော်မြတ်တို့ယထုဒေသောအနုဘောတော်တို့ရလကောင်း။ဒါဘာသမန္တုဘဝဝေနမေဂထံလေးရောက်ပလတံလေးရောက်စွာတော်ရှင်တော်ရိယတံငါရှင်မြတ်တို့ မေဂထံလေးရောက်ပလတံလေးရောက်စွာတော်ရှင်တော်ရိယတံငါရှင်မြတ်တို့နဲ့တကွာတိလဝုဒ္ဓမာတိကိုပညာတော်တို့နဲ့ပြည့်စုံလို့ငွေကြတဲ့သမုဒိတံငါအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကုတ်တေဇောအနုဘောတော်တို့ရောက်လကောင်းတရားနေရောကြပါပဲကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခိကိုစိတ်နှပြကြံမှာချမ်းသာရဲ့ရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း။